Welcome to the Voice of America in Burmese.
တော်တာရှင်များမင်္ဂလာရှိတဲ့မနက်ခင်းဖြစ်ပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဩဂတ်လ22ရက် Celebrate မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါတယ် VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါဓာတ်ရိုက်ထုတ်လွှင့်နေကြပါဗျာနောက်6နိုင်ငံနဲ့ခွန်တိုင်းတင်ဆက်မဲ့အခု VOA မနက်ခင်းအစီအစဉ်ကိုတော့ကျွန်တော်ငင်းငယ်ကြီးကတင်ဆက်သွားမှာပါဗျာ
Democrat Party နိုင်ငံလုံးဆိုင်ရာညီလာခံတက်ချာနေ့ညမှာတော့ဒုသမ္မတလောင်းအဆိုဖြုတ်ခံရသူတင်ဝေါ့စ်နဲ့သမ္မတဟောင်းဘေးကလင်တန်တို့မင်ကွန်းပြောဖို့ရှိပါတယ်။ Democrat Party ညီလာခံချင်းပါချင်းဂါဇာစစ်စန့်ချင်ရေးဆန္ဒပြပွဲတွေမှာဆန္ဒပြသူ60လောက်ဖမ်းဆီးခံရပါတယ်။မြန်မာနိုင်ငံပြည်ပခါကြောင့် OA စွန့်ခွာဒုက္ခတဲ့အရေးအတွက်တူလာပြီးအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။
အဲ့လိုနောက်ဆုံးရသတင်းတွေအပြင်ခရင်ပြည်နယ်ထဲမှာစစ်ပေးရှောင်1.2တန်းကျော်လာတဲ့အချိန်တွင်တခါတနင်္လာနေ့မြို့နယ်ထဲမှာလည်းစစ်ရှောင်ဥယျာဉ်တွေတိုးလာနေတဲ့အကြောင်းသတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်။နောက် NUG လူခွင့်ရေးဌာနဒုတိယဝန်ကြီးဦးအောင်ကျော်မိုးနဲ့မေးမြန်းချက်ဒါ့အပြင်မြမရေးတရုတ်စိုးရိမ်မှုတိုးလာနေတဲ့အကြောင်းလေ့လာသူတွေရဲ့သုံးသပ်ချက်တွေကိုလည်းတင်ဆက်ပါမယ်။ပတ်စဉ်ကဏ္ဍမှာတော့ Editor နဲ့ဆွေးနွေးကန်လူငယ်အစီအစဉ်ဖြစ်တဲ့ Gen Z နောက်အားကစားအစီအစဉ်တွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။ကိုကြီးအရင်ဆုံးတော့ဒီကနေ့မနေ့ထိတ်တဲအောင်သတင်းတွေကိုကိုစော်မူကျော်ကညင်ညာပေးပါအောင်ခင်ဗျာ
အမေရိကန်ပြည်ထောင်စုကဒီမိုကရက်ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံကိုဗိုလ်ထူးနေ့ကတတိယနေ့အဖြစ်ကြီးကားမျိုးမျိုးမှဆက်လက်ကျင်းပပါတယ်ဒုတိယသမ္မတလောင်းအဖြစ်ရွေးချယ်ခံရသူမင်းနီဆိုရာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့နဲ့သမ္မတဟောင်းဘေးကလင်တန်တို့စကားပြောကြားမှာဖြစ်ပါတယ်ဒါအပြင်လွတ်တော်ဥက္ကဋ္ဌဟောင်းနန်စီပလိုစီနဲ့ပို့ဆောင်ရေးဝန်ကြီးပီတီဘူတီချစ်တို့လည်းစကားပြောကြားမှာဖြစ်ပါတယ်။ပြီးခဲ့တဲ့နေ့ကဒုတိယသမ္မတဖြစ်ရွေးချယ်ခံရတဲ့တင်မော့ဟာကျောင်းဆရာဟောင်းတူဖြစ်ပြီးဗိုလ်ထူးနေ့မှာသူ့ရဲ့နိုင်ငံရေးအမြင်နဲ့သူ့ရဲ့အကြောင်းအမေရိကန်ပြည်သူတွေနဲ့မိတ်ဆက်စကားပြောမှာဖြစ်ပါတယ်။လက်ရှိဒုတိယသမ္မတဖြစ်တဲ့သမ္မတလောင်းကမလာဟဲရစ်ကတော့သူ့ကိုဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ရွေးချယ်တာကိုလက်ခံတဲ့မင်ကွန်းကိုတော့ဒီကနေ့ကြာသပတေးနေ့မှာပြောကြားမှာဖြစ်ပါတယ်။သမ္မတရွေးကောက်ပွဲကတော့လာမယ့် November 5ရက်နေ့အင်ကာနေ့မှာကျင်းပမှာဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီညီလာခံကျင်းပနေတဲ့ချီကာမီကိုမြို့မှာအစ္စရေးဟာမတ်စစ်စန့်ကြီးဆန္ဒပြပွဲတွေပြပွားနေပြီးပြီးခဲ့တဲ့အင်္ဂါနေ့ညကအစ္စရေးကောင်စစ်ဝင်ယုံအနီးဆန္ဒပြခဲ့သူတွေကအနည်းဆုံးအယောက်60လောက်ကိုဖမ်းဆီးခဲ့တယ်လို့ချီကာဂိုရဲဌာနရဲ့အကြေအကဲလယ်ရီစလင်းကဗုဒ္ဓဦးနဲ့မှာပြောဆိုခဲ့ပါတယ်။ဒီမိုကရက်ပါတီညီလာခံကျင်းပနေတဲ့ United Center ခန်းမနဲ့နှစ်မိုင်လောက်အဝေးမှာရှိတဲ့အစ္စရေးကောင်စီရုံးခန်းရှိမှာပါလက်စတိုင်းထောက်ခံသူတွေကအင်္ဂါနေ့ညကဆန္ဒပြခဲ့ကြပြီးရဲတွေနဲ့အထီးကရုံဖြစ်ခဲ့ပါတယ်။ဖမ်းဆီးခံထားရသူတွေကိုတရားရုံးချင်းရက်သတ်မှတ်ပေးပြီးပုံထူးနေမှာတချို့ကိုပြန်လွှတ်ပေးခဲ့ပါတယ်။အဖွဲ့ပေါင်း200ကျော်လောက်ပါဝင်ဖွဲ့စည်းထားတဲ့ Israel Hamas စစ်စန့်ကြီးရဲ့တပ်ပေါင်းစုကလည်းဒီမိုကရက်ညီလာခံတတိယတည်းဖြစ်တဲ့ပုံထူးနေအပြင်ကြာသပတေးနေ့မှာလည်းဆန္ဒပြပွဲတွေကျင်းပဖို့ခွင့်ပြုချက်ယူစီစဉ်ထားပါတယ်။American Palestine ကွန်ရက်အပါအဝင်အခြား Palestine ထောက်ခံတဲ့အဖွဲ့တွေကလည်းဗုဒ္ဓဦးနေမှာ Democrat Party ညီလာခံကျင်းပရာ United Center ရှေ့မှာဆန္ဒပြကြမှာဖြစ်ပါတယ်။ American နိုင်ငံသားရေးဝန်ကြီး Anthony Blinken ဟာ Israel Hamas အပြစ်ကတ်ရစဲရေးကြိုးပမ်းနေချိန်မှာပဲဗုဒ္ဓဦးနေက Lebanon အခြေဆိုင် Hezbollah တပ်ဖွဲ့တွေက Israel သိမ်းပိုက်ထားတဲ့ Golan ကုန်းမြစ်ကို Rocket အနည်းဆုံးအလုံး50လောက်နဲ့ပစ်ခတ်ခဲ့တဲ့အတွက်အချို့နေအိမ်နဲ့အဆောက်အဦတွေပျက်စီးခဲ့ပါတယ်။အင်္ဂါနေ့ညက Hezbollah ရဲ့လက်နက်သုလောင်ယုံကိုအစ္စရေးကလေကြောင်းကတိုက်ခိုက်ခဲ့တဲ့အတွက်လူထုသေဆုံးပြီးကလေးအပါအဝင်လူ30ကျော်လောက်ဒဏ်ရာရရှိခဲ့တယ်လို့ Lebanon ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒါကိုလက်တုံပြနေအနေနဲ့ Hezbollah တွေကပြစ်ခတ်ခဲ့တာပြောပါတယ်။ Hezbollah တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေတိုးလာနေတဲ့အတွက်အစ္စရေးတပ်ဖွဲ့တွေဟာဂါဇာဘက်ကနေ Lebanon ဘက်ကိုတဖြည်းဖြည်းလှည့်လာနေတယ်လို့အစ္စရေးကာကွယ်ရေးဝန်ကြီး Yoav Gallant ကဗုဒ္ဓဦးနေ့မှာပြောပါတယ်။Israel Hamas အပြစ်ခတ်ရရေးဖြည့်ဆွတ်တင်ပြချက်အသစ်ကို Israel ကလက်ခံတယ်လို့ American နိုင်ငံသားဝန်ကြီး Anthony Blinken ကတနင်္လာနေ့မှာပြောဆိုခဲ့ပေမဲ့ Hamas တွေဘက်ကလက်ခံမယ်မထင်ဘူးလို့ Israel ညှိနှိုင်းရေးမှူးက AP သတင်းဌာနကိုဗုဒ္ဓဦးနေ့မှာပြောခဲ့ပါတယ် Israel အပြစ်ခတ်ရစီအတွက်ဗုဒ္ဓဦးနေ့မှာပဲသမ္မတ Joe Biden က Israel ဝန်ကြီးချုပ် Netanyahu ကိုဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပါတယ်
မနေ့ကစီစဉ်လေးကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရှင်။ လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖန်ယူကြည့်ရှုနိုင်ပါလိမ့်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင်။
VOA ရဲ့ကြာတာပတင်းနဲ့မနေ့ပတ်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။မြန်မာနိုင်ငံမှာစစ်ပွဲတွေနဲ့သဘာဝဘေးအန္တရာယ်တွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့ဒုက္ခသည်တွေတိုးလာနေပြီး2024ခုနှစ်တွင်လူဦးရေ5သန်းကျော်အတွက်အကူအညီတွေပေးဖို့စီစဉ်ထားပေမဲ့ရန်ပုံငွေလိုအပ်ချက်တွေရှိနေတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူ Stephen Dujarric ကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။
In Myanmar, where conflict is widespread, the deteriorating situation in northern Shan, Mandalay region, and Rakhine state.
မြန်မာနိုင်ငံမှာတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်မြောက်ပိုင်းမန္တလေးနဲ့ရခိုင်ပြည်နယ်တွေမှာအရသာတွေအများအပြားအိုးအိမ်ဆွတ်ခွာထွက်ပြေးကြရပါတယ်။ရခိုင်ပြည်နယ်မှာဩဂုတ်လ9ရက်နေ့တရက်တည်းမှာတင်ခမန်းကြီးလူ1000လောက်အိုးအိမ်ဆွတ်ခွာထွက်ပြေးရပြီးရှမ်းပြည်မြောက်ပိုင်းမှာဇွန်လကုန်ပိုင်းမှာတင်လူ3300လောက်အိုးအိမ်ဆွတ်ခွာထွက်ပြေးခဲ့ရတယ်လို့ပြောရေးဆိုခွင့်ရှိသူကပြောဆိုသွားခဲ့ပါတယ်။ရေပေးတံကိုလည်းလူပေါင်း4သိန်းနီးပါးလောက်ခန်းစားရပြီးအကူအညီတွေလိုအပ်နေတယ်လို့ဆိုပါတယ်။ပထမနှစ်ပိုင်းမှာတင်ဒီနှစ်ပထမပိုင်းမှာတင်လူပေါင်း1,000,000လောက်ကိုကုလသမဂ္ဂနဲ့မဟာမိတ်အဖွဲ့တွေကအကူအညီပေးနိုင်ခဲ့ပြီး2024ခုနှစ်အတွင်းလူပေါင်း 5,300 တန်းကိုအကူအညီပေးနိုင်မှုစီစဉ်ထားပေမဲ့လိုအပ်ငွေဒေါ်လာ963တန်းတဲက225တန်းကိုသာလက်ခံရရှိထားတယ်လို့အတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်မြန်မာနိုင်ငံမှာရခိုင်ပြည်နယ်ထဲမှာလက်ရှိရိုဟင်ဂျာတွေအပေါ်တိုက်ခိုက်မှုတွေကလွန်ခဲ့တဲ့2018ခုနှစ်ကတိုက်ခိုက်မှုမျိုးတွေလိုပဲဆိုးဝါးပြင်းထန်တယ်လို့နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ကြီးဖြစ်တဲ့ Amnesty International AI အဖွဲ့က2018ခုနှစ်တိုက်ခိုက်မှု9နှစ်ပြည့်တိုင်ပြီးဩဂုတ်လ21ရက်နေ့မှာထုတ်ပြန်ပြောဆိုလိုက်ပါတယ်ရခိုင်ပြည်နယ်အတွင်းနောက်ကဒုက္ခတွေတိုးလာနေပြီးစီးပွားရေးလုံခြုံရေးအသက်ရှင်သန်ရေးအခြေအနေတွေဆိုးဝါးတဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခတွေစခန်းတွေမှာထပ်မံခိုးလုံနေရတယ်လို့ AI အဖွဲ့ကြီးရဲ့မြန်မာနိုင်ငံဆိုင်ရာသုတေသီဂျိုးဖရီးမန်ကပြောဆိုပါတယ်ရိုဟင်ဂျာအရသားတွေဟာစစ်ကောင်စီနဲ့အာရခတပ်တော်တို့အကြပြင်းထန်တဲ့စစ်ပွဲတွေအကြမှာကြားညံ့နေပြီးနှစ်ဖက်စလုံးကရိုဟင်ဂျာတွေကိုစစ်မှုမထမ်းမနေရထမ်းခိုင်းနေတယ်လို့ AI အဖွဲ့ကဆွဆွဲထားပါတယ်မြန်မာစစ်ကောင်စီတပ်တွေဟာဆစ်ရှုံးနေတဲ့အတွက်ရိုဟင်ဂျာနဲ့ရခိုင်အရသားတွေကိုတပ်ဖြတ်တာတွေအိမ်တွေဈေးတွေနဲ့အများပြည်သူအဆောက်အဦတွေကိုဖျက်ဆီးတိုက်ခိုက်တာတွေရှိနေတယ်လို့လည်းဆွဆွဲထားပါတယ်။ဒါ့အပြင် AAR ခတပ်တော်အနေနဲ့လည်းလူခွေချိုးဖောက်မှုတွေရှိတယ်လို့ဆွဆွဲခံထားရကြောင်းဖော်ပြထားပါတယ်။ဒီဆွဆွဲချက်နဲ့ပတ်သက်လို့ AAR ခတပ်တော်ကတော့ညွှန်းဆိုထားပါတယ်။ရုရှားအနေနဲ့2022ခုနှစ်တွင်စစ်ပွဲတွေစကြတဲ့ကအခုအချိန်မှာယူကရိန်းရဲ့ drone တိုက်ခိုက်မှုအများဆုံးခံနေရတယ်လို့ရုရှားတာဝန်ရှိသူတွေကဗုဒ္ဓဟူးနေ့မှာပြောဆိုပါတယ်ယူကရိန်းတပ်တွေကိုထိုးစစ်ဆင်ဝင်ရောက်တိုက်ခိုက်လာတဲ့ခတ်နယ်တွေကနေပြီးခဲ့တဲ့ညကပစ်ခတ်ခဲ့တဲ့ drone တွေကိုအစင်းပေါင်း45လုံးကို5စင်းကိုပစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ရုရှားနယ်တဲ့ကခတ်ကိုတိုက်ခိုက်ဖို့ယူကရိန်းအနေနဲ့လျှို့ဝှက်ပြင်ဆင်ခဲ့ပြီးဒါဟာလိုအပ်ချက်ကြောင့်လုပ်ရတာလို့မော်လ်ဒိုဗာနိုင်ငံကိုရောက်ရှိသွားတဲ့ဂျာမန်ဝန်ကြီးချုပ်အိုလာရှော့ဖ်ကပြောဆိုပါတယ်ယူကရိန်းတပ်တွေဟာရုရှားခတ်ပြည်နယ်အတွင်းရှေ့ကိုဆက်တိုးနေပြီးနယ်မြေတချို့ကိုသိမ်းပိုက်ထားပါတယ်တချိန်တည်းမှာပဲရုရှားတပ်တွေကယူကရိန်းဂျုံညက်ဒေသအတွင်းကမြို့ရွာတချို့ကိုသိမ်းပိုက်ပြီးဆက်လက်ရှိကိုတိုးနေပါတယ်ရုရှားတပ်တွေတိုးလာနေတဲ့အတွက်ဒေသခံတွေထွက်ပြေးနေကြရပါတယ်ဗုဒ္ဓဟူးနေ့တုန်းကတော့ရုရှားအနောက်ဘက် Brand ဒေသတွေကိုယူကရိန်းတပ်ဖွဲ့တခုကနေဆက်ဖြတ်ကျော်ဝင်ရောက်ဖို့ကြိုးပမ်းနေတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုခဲ့ပါတယ
်ကျသပရင်းနေ့မနေ့ကင်းသတင်းတွေကိုကိုစောမျိုးကျော်ကညားပေးခဲ့တာပါအခုကဆက်လို့သတင်းပေးဖို့ချက်သုံးသက်ချက်နဲ့ပတ်စင်ကဏ္ဍတွေကိုစတိုက်တက်ဆက်ပါမယ်ခုတော့အမေရိကန်နိုင်ငံရေးသတင်းနဲ့ဆက်ပါမယ်ရှီကာဂိုမြို့မှာကျင်းပနေတဲ့ Democratic Party နိုင်ငံလုံးဆိုင်ရာညီလာခံဒုတိယနေ့မှာတော့ American သမ္မတဟောင်း Barack Obama ကမိန့်ခွန်းပြောကြားပြီးတော့ဒုသမ္မတ Kamala Harris ကလာမယ့် November သမ္မတရွေးကောက်ပွဲမှာ Donald Trump ကိုရှင်ပြိုင်မှုမှန်ကန်တဲ့ရွေးချယ်မှုလို့ဆိုပါတယ် Catherine Gibson ပြောထားတာကိုကိုငိမ့်ချန်ကပြောပြပါပါခင်ဗျာ
American သမ္မတဟောင်း Barack Obama ကိုနေရပြန်လာတယ်လို့မျိုး Chicago မြို့ညီလာခံမှာကြိုဆိုခဲ့ပါတယ
် America's ready for a new chapter.
American ဟာစာမျက်နှာတစ်တခုအတွက်ဆင်သင့်ဖြစ်နေပါပြီ။ American ဟာပိုကောင်းတဲ့ဇလန်းအတွက်ဆင်သင့်ဖြစ်နေပါပြီ။ American ဟာသမ္မတကမ်မလာ Harris အတွက်ဆင်သင့်ဖြစ်နေပါပြီ
။ Obama ဟာ Harris နဲ့ပြိုင်ဘက်သမ္မတဟောင်း Donald Trump အကြားကွာခြားချက်ကိုနှိုင်းယှဉ်ပြခဲ့ပါတယ်။
Kamala Harris won't be focused on her problems. She'll be focused on yours.
Kamala Harris ha tu pyatana re ne shou ni ma ma hou ba wo. Khmyar re pyatana re ko ayun sai phie shin pe ma ba. Tamara de yaw a ni ne du ko thauk khan ne du ri atwet ko be lou pe bi lo du ma thauk de du ri tissa ma khan du ri ko pye pe da myo lou ma ma hou ba wo. American re a long twet lou pe ma ba. Da ha Kamala phit ba de.
Tamara ha Obama ko zani phit tu Michelle ga mai set pe ga da phit bi. Kamala ye mae swae si yong ne kala to down ne atwet Democratic a ni ne po chou za bo Michelle ga pyo daw ba de.
We cannot indulge our anxiety.
Kamala yue kaok khan ya bo jemaro lou nai na re a long ma lou be. Kamala lo lu myo ko di tai mi ga yue ba mla so ra jemaro saip pu ni do ma ya ba bu.
Dila a so bai ma be Democratic a ni ne turu ye party Tamara law ko tayay win yue che pi phit be me le. အခမ်းအနားနဲ့ကျင်းပတဲ့ပြီးနယ်လိုက်မဲပေးချိန်မှာတော့သူတို့တမရလောင်းကိုတက်တက်ကြွကြွထောက်ခံခဲ့ပါတယ
်
ဝစ်စကွန်ဆင်ပြီးနယ်မီဝါကီးကိုမဲဆွယ်စီယုံဖို့ရောက်နေတဲ့ဟဲရစ်စ်ကအဝေးကနေပြည်내ကိုယ်စားလှယ်တွေကိုကျေးဇူးတင်ခဲ့ပါတယ်
။ So to everyone in Chicago and across America, thank you. Thank you.
Harris ရဲ့အမျိုးသား Ralph Emhoff ရဲ့မိန့်ခွန်းကိုလည်း Democrat တွေကြားခဲ့ရပါတယ်။ She'll
lead from the belief that သူ့ရဲ့ဥစားမှုပုံစံကကျွန်တော်တို့ဘယ်နေရာကလာလာဘလို့ပုံစံမဲဖြစ်ဖြစ်ကျွန်တော်တို့စိုးရိမ်တာတွေအတွက်မဟုတ်ပဲကျွန်တော်တို့ယုံကြည်ရာအတွက်တိုက်ပွဲဝင်နေတယ်ဆိုရင်ကျွန်တော်တို့ဟာအားအကောင်းဆုံးပဲဖြစ်ပါတယ်။
ဒုတိယနေ့ညမှာတော့ Trump အစိုးရအဖွဲ့ဝင်ဟောင်းတွေနဲ့ Harris ကိုထောက်ခံတဲ့ Republican တာဝန်ရှိသူတွေလည်းတက်ရောက်မိန့်ခွန်းပြောခဲ့ပါတယ်။ Arizona ပြည်နယ်မီဆာမြို့က Republican မြို့တော်ဝင် John Guy က
Trump made a lot of lofty promises.
Trump ကဂရိအကြီးကြီးတွေပေးထားပါတယ်။စီးပွားရေးတိုးတက်မှုအတိုင်းအဆမရှိတက်မယ်။ American ထုတ်လုပ်ရေးလုပ်ငန်းတွေပြန်ဆမယ်။နေဆက်လုံခြုံမယ်။ဒါတွေအလုံးဟာအပြောတွေပါပဲ။
ဗိုလ်တပုနေ့ညမှာတော့ Minnesota ပြည်နယ်အုပ်ချုပ်ရေးမှူး Tim Walz အနေနဲ့ပါတီရဲ့ဒုသမ္မတလောင်းအဖြစ်ရွေးကောက်တာကိုတရားဝင်လက်ခံမိန့်ခွန်းပြောမှာပါခင်ဗျာ
American ပြည်အောင်စုမှာ Democratic Party ညီလာခံကိုကျင်းပနေပြီးလာမယ့်ရွေးကောက်ပွဲအတွက်ပါတီကိုယ်စားလှယ်ဖြစ်ဒုသမ္မတ Kamala Harris ကိုပါတီညီလာခံကနေတရားဝင်အတည်ပြုဖို့ရှိပါတယ်အခုလာမဲ့ American Senator ချင်းကြာသပတေးနေ့ညနေပိုင်းမှာတော့ဒုသမ္မတ Kamala Harris ကပါတီသမ္မတလောင်းဖြစ်တဲ့တရားဝင်လက်ခံမိန့်ခွန်းပြောဖို့ရှိပြီးတော့အဲ့ဒီတပြိုင်တည်းထဲမှာပဲ VOA မြန်မာပိုင်းကနေပြီးတော့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားမှာပါမြန်မာ Senator ချင်းတောက်ကြနေ့မနက်9:00နာရီခွဲ American ရှေ့ပိုင်းဒေသ Senator ချင်းကြာသပတေးနေ့ည9:00နာရီကစပြီးတော့2:00နာရီကြာထုတ်လွှင့်မယ်ဒီ2 season မှာတော့ DNC Democratic Party ညီလာခံပါတီသမ္မတလောင်းလက်ခံမိကွန်းတိုက်ရိုက်ထောက်လွှင့်ခြင်းနဲ့အတူသုံးသက်ချက်အစီအစဉ်ရွေးကောက်ပွဲသတင်းဆောင်မတွေကိုပါထုတ်လွှင့်ပေးသွားမှာပါ VOA မြန်မာဝိုင်းရဲ့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်တယ်လို့ VOA မြန်မာဝိုင်း Facebook နဲ့ YouTube လူမှု media တွေမှာလည်းတိုက်ရိုက်ထောက်လွှင့်သွားမှာဖြစ်ပါတယ်စောင့်မျှော်ကြည့်ရှုကြဖို့ဖိတ်ခေါ်ပါတယ်ရှင်
ကူတော့တွစ်ဆုံမင်းမြန်ငန်းတခုနဲ့ဆက်ပါမယ်ဗျ။ရခိုင်ပြည်နယ်တွင်းတိုက်ပွဲတွေမှာရိုရင်ဂျာတွေကြုံတွေ့ခံစားနေရတဲ့အခြေအနေပေါ်နှစ်ဖက်ပြောဆိုမှုတွေကွဲလွဲနေပြီးသတင်းမှားတွေရဲ့တားကောင်မဖြစ်ချဖို့အရေးကြီးတယ်လို့ NUG လူခွေရေးဒူဝင်ဂျီဦးအောင်ကျော်မိုးကပြောပါတယ်။ဒီလိုအချိန်မှာလူသားဆန်မှုနဲ့ဆန္ဒစိတ်ပြဿနာကိုချေကပ်ဖို့လိုတယ်လို့သူကအကြံပြုပါတယ်။ဦးအောင်ကျော်မိုးကို VOA Studio မှာမတ်စုမုံကတွစ်ဆုံမင်းမြန်ထားပါတယ်ညာ။
အခုလက်ရှိရခိုင်ဘက်မှာပေါ့နော်အာရခတ်တက်တော် AA နဲ့စစ်ကောင်စီတက်တွေကြားမှာတိုက်ပွဲကအပြင်းထန်ဖြစ်နေတယ်။နောက်ရခိုင်ပြည်နယ်ထဲမှာလည်းဒီလိုမျိုးနယ်မြေသိမ်းတိုက်ပွဲတွေဖြစ်နေတဲ့အခါမှာစစ်ရေးကတော်တော်လေးကိုပြည်ပခါကပြင်းထန်လာတယ်။ဒါလည်းတော်တော်လေးကြာလာပြီပေါ့။ဆိုတဲ့အခါကျတော့အဲ့ဒီအချိန်မှာဒေသခံကပြောတဲ့ဒီရခိုင်တိုင်းရင်းသားတွေကဒီရိုဟင်ဂျာတွေရောမွတ်စလင်တွေရောအဲ့မှာရှိနေတဲ့ဌာနတိုင်းရင်းသားတွေတော်တော်များများကစစ်ဘေးကနေလွတ်အောင်လို့ထွက်ပြေးတိမ်းရှောင်နေရတဲ့အနေအထားမှာရှိတယ်။ဆိုတော့လက်တလုံးမောင်တော်မှာဖြစ်နေတဲ့အခြေအနေတွေအထူးသဖြင့်ရိုဟင်ဂျာတွေနဲ့ပတ်သက်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ NUG လူခွေဝင်ကြီးဌာနတစ်ခုအနေနဲ့ပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်မိသလဲ
ဟုတ်ကဲ့အခြေအနေကတော့မဆုံးမပြောသလိုအရင်ရှုပ်ထွေလွန်အားကြီးရေပေါ့နော်ရှုပ်ထွေလွန်အားကြီးရတဲ့နေရာမှာဒီအဲစစ်တပ်ကဒီအဲဒီစစ်တပ်နဲ့ပူးပေါင်းတဲ့ရိုဟင်ဂျာအမေရိကန်လက်နက်ကင်တပ်ဖွဲ့တွေရောဒီတစ်ဖက်ကအေးပေါ့သုံးပန်းဆိုင်ပုံစံမျိုးဖြစ်နေတဲ့အခါကျတော့ဒီနေရာမှာအဲရိုဟင်ဂျာမွတ်စလင်တွေရောအဲတခြားသောဒီလူမျိုးစုတွေပေါ့တိုင်းနေရမူရစသဖြင့်ပေါ့နော်ရက်ရခိုင်စသဖြင့်အဲရတားပြည်သူတွေအားလုံးကဒီဟာရက်တန်ကိုအနည်းနဲ့များပုံတဲ့အတွင်းတဲ့မျိုးစုံနဲ့ခံရတာတော့မှန်ပဲဒါပေမဲ့ပုံတဲ့ချင်းကတစ်ခုနဲ့တစ်ခုလူမျိုးစုတစုရဲ့အဲဒီအတဲဟိုအတင်နဲ့ကတူချင်မှတူမယ်ပေါ့နော်ဒီနေရာမှာကျွန်တော်တို့မြေတန်းလူလူကြားနေရတာကတော့ရိုဟင်ဂျာတွေထွက်ပြေးလူမြောက်တဲ့ရိုဟင်ဂျာတွေစီကနေကြားရတာကတော့လူခွင့်ချိုးပေါက်ခံရတာကဒါပက်ပေါင်းစုံကစစ်ကောင်စီတစ်ခုတွေကကျူးလွန်တာမဟုတ်ပဲနဲ့ဒီအဲဒီအရကတတော်ကလည်းကျူးလွန်တယ်ဆိုပြီးတော့မျက်မြင်သက်တေတွေကပြောတဲ့ဟာတွေရှိတယ်တစ်ဖက်က RSO RSA စသဖြင့်ပေါ့ရိုဟင်ဂျာလက်နက်ကိုင်အဖွဲ့အစည်းတွေကလည်းကျူးလွန်တာရှိတယ်ဆိုပြီးတော့ပြောတဲ့ဟာတွေရှိတယ်အဲ့တော့ဒီနေရာမှာကျွန်တော်တို့ရဲ့ရည်တည်ချက်ကတော့ဒီစံတန်ဘူးပေါ်မှာရည်တည်တဲ့ရည်တည်ချက်ဖြစ်ပါတယ်ကျွန်တော်တို့တွားကျင်တာကအားလုံးပါဝင်တဲ့ Federal Democracy တိဆောက်ရေးကို Federal Democracy ကိုတွားကျင်တာအားလုံးပါဝင်တဲ့ Federal Democracy ကဘာကိုအခြေခံလဲဆိုရတဲ့အခါကျတော့လွတ်လပ်မှုတရားမျှတမှုငြိမ်းချမ်းမှုစတဲ့ဒီတောက်တိုင်တွေကိုအခြေခံတယ်ပေါ့အဲ့တော့ဒီနေရာမှာကျွန်တော်တို့ကလူမျိုးစုတစုကျွန်တော်ဆရာနာရှင်ကိုတော်လန်တိုက်ခိုက်တဲ့နေရာမှာလူမျိုးစုတစုကသူ့ရဲ့ဂုံတိတ်ခါလွတ်လပ်မှုနဲ့အသက်အိုးဝင်အောင်ကိုစတေးရတယ်ဆိုလို့ရှိရင်ဒါမှန်ကန်တဲ့နီးနာမဟုတ်ဘူးဆိုတဲ့ဟာတော့ကျွန်တော်တို့ကဟိုနားလေဖို့လိုတယ
်။
ဒီပြိုင်ထဲမှာကျွန်တော်တို့ရဲ့ဒီတော်လန်ရေးမိတ်ဖက်ဒီမဟာမိတ်တွေနဲ့လည်းကျွန်တော်တို့ထိထိဆက်ဆက်မှုတွေလုပ်တိုင်းလုပ်တိုင်းနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေပေါ့ International Humanitarian Law ရဲ့အရေးကြီးပုံလေးစားလိုက်နိုင်ရမယ်အနေထားတွေကိုကျွန်တော်တို့ကစိန်ခြင်းမပြတ်ကျွန်တော်တို့ကထုတ်ပြောဆိုလေးရှိတယ်ပေါ့အဲ
့တော့
စစ်ပွဲတွေဖြစ်နေတဲ့အခါကျတော့စင်လွန်ချောနေတာတော့မဟုတ်ဘူ
း
ဒီပျက်စီးဆုံးရှုံးမှုတွေထိခိုက်နေတာမျိုးတွေကတော့ရှိမယ်ဒါပေမဲ့ထိခိုက်နေတာမျိုးအ ਨੇ ဆုံးဖြစ်အောင်ကျွန်တော်တို့ဘယ်လိုလုပ်မလဲဒီနေရာမှာအခရာကြဆုံးကအရက်သားပြည်သူတွေကိုကြောသားရင်သားလူမျိုးပတ်တာမခွဲခြားပဲနဲ့အကာအကွယ်ပေးဖို့ကဒီတိုက်ပွဲမှာပါဝင်စင်နေနေတဲ့ဒီအစုအဖွဲ့အားလုံးမှာကျွန်တော်တို့ကမချစ်မနေလိုက်နိုင်ရမယ်တောင်းဝတ်တရားရှိတယ်ပေါ့
အခုလက်ရှိဖြစ်နေတဲ့အနေအထားတွေနဲ့ပတ်သက်ပြီး NUG မျိုးသားညီညွတ်ရေးအစိုးရနဲ့ AR ရခတ်တက်တော်တို့ကြားမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဓာတ်ရိုက်ဆွေးနွေးတာမျိုးတွေနောက်ပြီးတော့ဒါနဲ့ပတ်သက်ပြီးတော့အချင်းချင်းပေါ့နော်အပြန်အလှန်ပြောတာမျိုးတွေရှိလားအ
ဲကျွန်တော်တို့မဟာမိတ်တွေအားလုံးနဲ့ထိထိဆက်ဆက်မှုတွေလုပ်တိုင်းလုပ်တိုင်းဒီတည်းမှာ AR ရခတ်တက်တော်နဲ့လည်းထိထိဆက်ဆက်မှုတွေကျွန်တော်တို့မဟာမိတ်ဆက်ဆံရေးကော်မတီကနေတဆင့်လုပ်တဲ့ဟာတွေရှိတယ်လို့လူသားချင်းစာနာထောက်ထားမှုလုပ်ငန်းတွေမှာလည်းကျွန်တော်တို့လူသားစာနာဝန်ကြီးဌာနကနေတဆင့်ပူးပေါင်းဆောင်ရွက်မှုတွေရှိတယ်ပေါ့တော့အဲဆိုတော့ရှိတဲ့အခါကျရင်လည်းဒီနေ့ဒီဒီရခိုင်ရေးကရှုပ်ထွေးလွန်သွားကြည့်တယ်ဒါပေမဲ့မဖြေရှင်းလို့မရတဲ့ရှုပ်ထွေးမှုအနေထားမှာဘယ်လောက်ပင်ရှုပ်ထွေးပလိစီကျွန်တော်တို့ကဒါကိုဖြေရှင်းရမယ်ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့တူပြိုင်တူဖြေရှင်းရမယ်ကိစ္စဖြစ်တဲ့အတွက်ကြောင့်မလို့တချို့နေရာတွေမှာကျွန်တော်တို့ကပြောတင်ပြောလိုက်တဲ့ဟာတွေဆွေးနွေးတိုက်တဲ့ဟာတွေကျွန်တော်တို့ဒီမှာတာဝန်ယူထားတဲ့ပုဂ္ဂိုလ်တွေဝင်ကြီးဌာနတွေကလည်းတဆင့်ထိတိဆက်ဆက်မှုတွေလုပ်တာကတော့ရှိတယ်ဒီရွှင်ကြတွေထွက်ပြက်လွတ်မြောက်လာတဲ့ရွှင်ကြတွေပြောတာကတော့သူတို့ကလူခွင့်ချိုးဖို့မှုတွေကပတ်ပေါင်းဆောင်ကလုပ်တယ်အရကတတော်ကလည်းလုပ်တယ်တစ်ဖက်ကအီကတော့ဒီကျွန်တော်တို့ကူပြီးထားပါတယ်ကဲပြီးထားပါတယ်ဆိုတဲ့ပုံစံမျိုးတွေပြောတဲ့အခါကျတော့နှစ်ဖက်ကြားမှာကစန့်ကျင်ဘက်ဖြစ်နေတယ
်အ
ဲ့ဒီအတွက်လည်းနိုင်ငံတကာဒီ SAC MK တို့ဖွဲ့စည်းတွေကပုံမတမတမတ်ကြတဲ့ဒီပက်လိုက်မှုကင်းတဲ့လက်တရင်ချက်လက်လက်လန်းမှုတွေရှိဖို့လိုတယ်ဆိုတဲ့ဟာကိုပြောလာတာဖြစ်တယ်ပေါ့အဲ့လိုဖြစ်မှသာအဲ့ကျွန်တော်တို့ကပေးဟာမယ်လဲပေးဟာမလဲဆိုရဟာအကဟိုဝေခွေးနိုင်မှာဖြစ်တယ်ပေါ့ဒီနေရာမှာလဲနှစ်ဖက်လုံးကတည်င်းအမားတွေရဲ့တားကုန်မဖြစ်ဖို့အရေးကြီးတယ်ဘာလို့လဲဆိုတော့ဒီလူမှုကွန်ရက်ကိုကျွန်တော်တို့ကကြည်ကြည်ပြင်းပြင်းတုံးလို့ရတဲ့အနေထားမှာတခါလေကြာရင်တည်င်းအမားတွေရှိတယ်ပေါ့နော်ဒီ treat လုပ်တဲ့နေရာမှာကတော့အဓိကဒီလူသားဆန်မှုကိုကျွန်တော်တို့ကစာနာစိတ်နဲ့ကြည့်ဖို့လိုတယ်ပေါ့နော
်
ဒီနေရာမှာကုလူကျင်တာကိုပဲမပြောဘဲနဲ့သူ့နေရာမှာကုဆူရင်ရောဆိုတဲ့ဒီစိတ်ကလေးနဲ့ကျွန်တော်တို့ကတုံးတက်ပြီးတော့ကြည့်ရင်ကျွန်တော်တို့အမှန်တရားကိုမြင်မှာဖြစ်ပါတယ်ဟု
တ်ကဲ့ရှင်ဟုတ်ကဲ့ဝင်ကြီးဦးအောင်ကျော်မိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ဝင်ကြီးဦးအောင်ကျော်မိုနဲ့မဆုမွန်တွေ့ဆုံမင်းမြန်ကအပြည့်စုံတော့ VOA တင်းတွေညပိုင်းအပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့ Ranger အရေးမျှော်လင့်ချက်အစီအစဉ်မှာတင်ဆက်ပေးဖို့ရှိပါတယ်ဗျအခုတော့ကရင်ကဒုက္ခသည်တွေအခြေအနေကြီးကြည့်အောင်ပါကရင်ပြည်နယ်ထဲမှာစစ်ကောင်စီရဲ့လက်ချောင်းတိုက်ခိုက်မှုတွေလက်နက်ကြီးပစ်ခတ်မှုတွေကြောင့်စစ်ပေးဆောင်ပြည်သူကတပ်သိန်းကျော်လာနေပြီလို့ကရင်လူအခွင့်အဖွဲ့ KHRT ကပြောပါတယ်မအေးမှပြောပြပါမယ်ခင်ဗျာ
ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကလဆင်လို့ပုံမှန်ရှိနေပြီး2024ခုနှစ်ထဲမှာတော့စစ်ဘေးရှောင်တဲ့လူဦးရေတိမ့်နဲ့ချီပြီးတိုးလာနေရမှာအခုဆိုရင်ကရင်ပြည်နယ်ထဲမှာစစ်ဘေးရှောင်သူတပ်သား2000ကျော်ရှိလာပြီဆိုပြီးကရင်လူ့ခွင့်ရေးအဖွဲ့ KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒစုက VOE ကိုပြောပါတယ
်။ဆယ်နှစ်ပြည့်အထက်ရှိနေပါပြီခင်ဗျာ။တမ3ရေတမ5ရေဒီမှာပေါ့နော်။နောက်ဒီတခြားတမတွေမှာလည်းပဲဒီလီဂျန်တိုက်ခိုက်မှုနဲ့လည်းတက်ပြီးပြေခတ်မှုကဆက်လက်ဖြစ်ပါနေတဲ့အတွက်ကြောင့်မလို့ပေါ့နော်။အထူးသဖြင့်ဒီလီဂျန်တိုက်ခိုက်မှုအဆုံးလို့ရှိရင်ဒီဒီဖြစ်ပေါ်လာတဲ့နောက်ပိုင်းမှာပို့ပြီးတော့မှပြစ်မှတ်တွေကတိကျမှတ်တဲ့အပေါ်မှာဒီရက်ကတိတူထူးတခြားပုံမှာဆိုရင်တောင်းချက်မှုဖြစ်တယ်ပေါ့နော်အဲဒါကြောင့်မလို့ဒီထပ်ပြီးတိတ်ဆောင်မှုကတော့ပမာဏအားဖြင့်တော့ပုံမှန်တူပွားလာတယ်ပေါ့ဟုတ
်တချို့နေရာတွေမှာတော့တိုက်ပွဲတွေမဖြစ်ပဲလေကြောင်းတိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အတွက်အရသာပြည်သူတွေတိတ်ဆောင်ချိန်မရပဲထိခိုက်သေးဆုံးတာဒဏ်ရာရတာတွေလည်းဖြစ်ခဲ့ရတယ်လို့လည်းပြောပါတယ
်2024ခုနှစ်ဒီဒီနေ့အကိမှာဆိုလို့ရှိရင်ညစကြတဲ့ဟိုကဒါပေါ်လာတိုင်းလူဖြစ်ပေါ်နေတယ်လို့ဒါကျွန်တော်တို့ပြောလို့ရတယ်ပေါ့နော်ဒီဒီတမ်းမှာတခုမှမဖြစ်တမ်းနောက်ဟိုဒီခြားတမ်းမှာဖြစ်တယ်ပေါ့နော်အဲကြောင့်မလို့ဒီဒီနေ့ဒီနေ့အချိန်ကြီးဒီကြောင်တိုက်ခိုက်မှုကတော့ဟိုဆက်လက်ဖြစ်ပေါ်နေတယ်ဝင်ပေါ့နော်တချို့ဖြစ်ရတဲ့မှာဆိုလို့ရှိရင်တိုက်ပွဲဖြစ်ပေါ်ခြင်းရှိဘယ်နဲ့ဒီညာတိုက်ခိုက်မှုလည်းလောက်ဆောင်တယ်လည်းရှိပါတယ်ခင်ဗျာ
အခုဆိုရင်လူသားချင်းစာနာထောက်ထားမှုအကူအညီတွေကပုံမလိုအပ်နေပြီးလူသားချင်းစာနာမှုအကူအညီတွေရထားတဲ့အတီတကြနေထိုင်နေတဲ့ IDB စခန်းတွေမှာလည်းအကူအညီတွေလိုအပ်နေတယ်လို့အတီတကြမရှိပဲထွက်ပြေးနေရတဲ့ပြည်သူတွေရှိတဲ့နေရာမှာလည်းလူသားချင်းစာနာတဲ့အကူအညီတွေပုံမလိုအပ်နေရလို့လည်းပြောပါတယ်
ကျေလက်ဒီသာခေါင်းတည်တဲ့နေရာဒီသာမှာဆိုလို့ရှိရင်တော့ဒီလူထုအခြေပြုတွေလူသားချင်းစာနာထောက်ထားမှုအကူအညီပေးဝေနေတဲ့လူထုအခြေပြုအဖွဲ့အစည်းတွေနဲ့လက်လက်မမီလူတဲ့မမီနိုင်တဲ့နေရာမျိုးတွေမှာဆိုလို့ရှိရင်တော့ဒီလူသားချင်းစာနာထောက်ထားမှုအကူအညီကပုံပြီးတော့မှလိုအပ်နေတယ်ပေါ့နော်။ဒါနဲ့ခါကြလို့ရှိရင်ဒီအတီတကျချမှတ်ထားတဲ့IDP စခန်းတွေမှာတောင်မှဒါဒီအကူအညီထောက်ထားမှုကလိုလာမှုမရှိဘူးလေ။အဲကြောင့်မလို့ဒီပေါ်လိုက်ပြန်လိုက်လုပ်နေတဲ့ IDP အစုအဖွဲ့တွေအနေနဲ့လည်းပဲဒါကအချိန်နဲ့တပြေးညီကြီးလွားနေတဲ့အခါမှာအမြဲတမ်းဒီလူသားချင်းစာနာကူညီရတော့လိုအပ်နေတာပေါ့
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီး3နှစ်အကြာမှာမြန်မာနိုင်ငံရဲ့လူရေ3ပုံတပုံဖြစ်တဲ့ 18.6 တန်းဟာလူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေတယ်ဆိုပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံUNOCHA ကပြောပါတယ်ဒီထဲကအိုးမဲ့အိမ်မဲ့ဖြစ်မှုကျန်းမာရေးဆောက်ရှောက်မှုနဲ့ပညာသင်ကြားမှုအခွင့်အရေးတွေဆုံးရှုံးမှုစားနပ်ရိက္ခာမဖူလုံမှုအာဟာရချို့တက်မှုအတင်းအကျပ်လူစုဆောင်ခံရမှုစိတ်ပိုင်းဆိုင်ရာဒဏ်ရာတွေအပါအဝင်အကာအကွယ်မဲ့မှုတွေကိုကလေး6တန်းကရင်ဆိုင်နေရတယ်လို့လည်းပြောဆိုထားပါတယ်ရှင်
ခုတော့နောက်ထပ်သတင်းပေးပို့ချက်တစ်ခုနဲ့ဆက်ပါမယ်ဗျာ။တရင်းသားရီမြို့နယ်ထဲမှာလည်းစစ်ပွဲတွေကြောင့်စစ်ဘေးရှောင်လူကြီးတိုးလာနေပါတယ်။စေဝါးနဲ့ဆနိုက်ခါလိုအပ်ချက်တွေလည်းရှိနေပါတယ်ဗျာ။ဒီအကြောင်းကိုတော့ရန်ကုန်ကပေးပို့ထားတာကိုမတင်ခတဲ့ပြောပြပါမှာ
။တရင်းသားရီတိုင်းကြီးရွာတွေမှာစစ်ကောင်စီစစ်ချောင်းထုတ်ဝင်ရောက်တာနဲ့လက်နက်ကြီးပစ်ခတ်တာကြောင့်နေအိမ်ဆွန့်ထွက်ပြေးရတဲ့စစ်ရှောင်ဦးရဲဟာတိုးလာနေတယ်လို့စစ်ရှောင်ကူညီသူတွေကပြောပါတယ်။တနင်္သာရီမြို့နယ်မှာလဲတချို့ကရွာလုံးကျွတ်ဆစ်ဆောင်လိုက်ရတဲ့အနေအထားရှိနေပါတယ
်ကျွန်တော်တို့မြို့နယ်မှာလဲဆစ်ဆောင်တွေကအရင်များတယ်ခင်ဗျာဒီခုတလို့ဆိုလို့ရှိရေပေါ့နော်ဆစ်ဘေးဆောင်တွေကတော်တော်များများတယ်ပြီးတော့ခုဆိုလို့ရှိရေရွာလုံးကျွတ်ထွက်ပြေးရတဲ့ဟာတွေလည်းတွေ့ရတယ်ပေါ့နော်အဲ့ဒီမီးဆိုးတဲ့ဟာတွေပေါ့အဲ့လေးလောက်စကားစနေမီးဆိုးတဲ့ဟာတွေရွာလုံးကျွတ်ဆွေးပြောင်းနေရတဲ့တွေ့သူတို့မှလဲဥယျာဉ်ပတ်ချင်းနေလုံးလို့မရတော့လေအဲ့ဒါစားနေရခါတွေခက်ခဲတွေ့နေတယ်သူတို့မှလဲဟိုပိတ်ဆံလည်းမရှိဘူးဆိုတော့လေဟုတ်သူတို့ကလေဒီကတဲထိုးပြီးတော့နေတယ်ခင်ဗျာဟိုအိထာစု30တောင်း20တောင်းစုပြီးတော့ဟိုသူ့တဲလေးနဲ့သူထိုးပြီးတော့ဒီလိုမျိုးပုံစံနဲ့ကျွန်တော်နေတယ်ပေါ့နော်ဒါမဲ့ဟိုကျွန်တော်ကဲမှာတော့ဟိုကဲရစ်ပုံစံဆောက်ပေးထားတယ်ဒါမဲ့ကဲမှာလည်းနေတဲ့သူကနဲတယ်ပေါ့နော်ဒီသူတို့နဲ့အနီနာပတ်ဝစီတဝိုင်းမှာနေတဲ့သူတွေကများတယ်ခင်ဗျာဟုတ်
တနင်္သာရီမြို့နယ်ကစစ်ရှောင်တွေဟာပြီးခဲ့တဲ့ဇူလိုင်လထုံးကရေကြီးတဲ့သဘာဝဘေးဒဏ်ကိုလည်းခံခဲ့ကြရပါတယ်။ဒါအပြင်နှစ်ဖက်တိုက်ပွဲအခြေအနေတွေကြောင့်တနင်္သာရီကျွန်းစုပလောနယ်လောင်းလုံအပါအဝင်ရေပြည်မြို့နယ်မှာဇူလိုင်လတဲ့စစ်ရှောင်သူဦးရေက6,300ကျော်အထိရှိခဲ့တယ်လို့စစ်ရှောင်ကူညီသူတွေရဲ့စည်ရင်းတွေအရသိရပါတယ်။တနင်္သာရီမြို့နယ်မှာစစ်ဆောင်သူဥယေက1000ဝန်းကျင်ရှိနေပြီးဒီထက်လဲပိုများလာနိုင်တယ်လို့ပြောပါတယ် စေဝါနဲ့ဆန္ဒရေးခါတည်ယူခွင့်ကန့်သက်ခံထားရပြီးစစ်ရှောင်တွေကြားမှာသွေးလွန်တုပ်ကွေးအဖြစ်များတယ်လို့လည်းလူသားစာနာအဖွဲ့တာဝန်ခံကပြောပါတယ်
ကျတော်မျိုးနဲ့ဆိုလို့ရှိရင်လက်ဝက်ကတက်ချစ်ရှိတယ်ဆက်ဆိုလို့ရှိရင်ကာရကမှာကျတော်နဲ့အဲ့တော့အဲ့ဒီတော့ပဲပေးတင်တဲ့ဟာပေါ့နော်ဒါထဲမြားပြီးတော့ပေးမတည်ဘူးရှေးဝါးလေးလည်းလက်ဝက်တက်ခွင့်သူတို့ဖက်ကနေမပြုတ်သေးဘူးပေါ့နော်ပြီးခဲ့တဲ့ခေါက်ဆိုလို့ရှိရင်စတော့စီဟိုတာလက်ဝက်ဟိုတက်ခွင့်မပေးတဲ့ဟာတွေလည်းသူတို့ကြံလိုက်ပြီးတယ်ပေါ့နော်ကျတော်မျိုးနဲ့ဆိုလို့ရှိရင်သိဆောက်လူကြီးကပေါကနေရရှိတယ်ပေါ့နော်အဲ့အဲ့လိုမျိုးတွေလည်းတွေးရတယ်ပေါ့အဲ့ဒါတော့ကျတော်လင်းလင်းမိတဲ့နေရာနေပြီးတော့ကျတော် data ကောက်ထားတဲ့ဟာဗျာကျတော်ဒီဖက်မှာသွေးလော့တုပ်ကွေးတွေတအိမ်လုံးချာနေနာတဲ့ဟာတွေကစိတ်ဆောက်တွေရောတော်တော်များများဖြစ်တယ်ဗ
ျ။ဆီယနာတိမ့်ပြီးနောက်ပိုင်းဖြစ်ပွားလာတဲ့လက်နက်ကန်ပြိပခတ်တွေကြောင့်ဟိုရင်ကလေးကနေအိမ်ဆွန့်ထွက်ပြေးလာတဲ့သူတွေဟာလေအခုချိန်ထိတော်ရဲမှာသာနေထိုင်နေကြရတာပါ။ရွာရဲမလမ်းမကမ်းမှာနေထိုင်ရင်စစ်ကြောင်းမရှိတဲ့အချိန်ဆိုနေအိမ်ကြီးခဏတာပြန်လာမျိုးရှိပေမဲ့တော်ရဲကသာပြန်ပြေးလာရတာကများတယ်လို့စစ်ရှောင်နေသူတူကလည်းပြောပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့တို့အခုတော်ရဲမှာနေပါလား။ယောရမောတရားမမရှိတော့ဘူးတကူလားတူရမောနေတာပဲယောရမောလားလူတွေကတရားမမရှိတော့ဘူးကိုပြင်းနေတာပဲ
တနင်္သာရီမြို့နယ်ကထုံမခါကြီးရွာမှာတိုက်ပွဲဖြစ်ပွားတာမရှိဘဲယွာဖုန်ကြီးကျောင်းကိုဩဂုတ်လ20ရက်နေ့ကဘုံကျဲခံရတယ်လို့ဒေတာကန်တွေရဲ့ပြောစကားကိုကိုကပီဒေတာတွင်းမီဒီယာမှာဖော်ပြထားပါတယ်ဒါအပြင်ဩဂုတ်လအစောပိုင်းမှာလည်းတနင်္သာရီမြို့နယ်ကရွာတချို့ဘုံကျဲတိုက်ခိုက်ခံရတာရှိတယ်လို့ပြောကြပါတယ်။ဒါနဲ့ပတ်သက်လို့ဒေသခံတွေနဲ့ဆက်သွယ်နိုင်ဖို့ခက်ခဲနေတာကြောင့်တီးခြားအတီးမပြုတ်နိုင်သေးပါဘူး။စစ်ကောင်စီဘက်ကတော့တနင်္သာရီတိုင်းဒေသကတိုက်ပွဲအခြေအနေလေးချောင်းအသုံးပြုတာတွေနဲ့ပတ်သက်လို့တစုံတရာသတင်းထုတ်ပြန်တာမျိုးမရှိပါဘူးရှင်။
ခုတော့သုံးသက်ချက်တစ်ပုဒ်နဲ့ဆက်ပါမယ်ဗျာတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဟာဒေတာရင်းတာဝန်ရှိသူတွေကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးမြမအရေးကင်တွယ်ဖြည့်ရှင်းမှုစတိုက်ဆောင်ရွက်လာတယ်လို့လိလာသူတွေကပြောပါတယ်ဒါကတရုတ်အနေနဲ့မြမအရေးကိုပို့ပြီးစိုးရင်လာတဲ့သဘောဖြစ်တယ်လို့တစ်ဖက်မှာလည်းမြမအရေးအမေရိကန်ဝင်မလာအောင်ဆောင်ရွက်တာဖြစ်နိုင်တယ်လို့သုံးသက်ကြပါတယ်ကိုဝင်းမင်းကမေးမြန်းထားပါတယ်ဗျာ
ဟုတ်ကဲ့နိုင်ငံသားရေးဝန်ကြီးဝမ်ယီအနေနဲ့ကုလသွေးမှုချုပ်ရဲ့မြမဆရာအထူးတန်းနဲ့ဆွေးနွေးမယ့်အပေါ်ကိုကျော်မူကြီးမင်းအောင်လိုင်းနဲ့တွေ့ဆုံစဉ်ကြိုပြောခဲ့တယ်လို့ဒီတွေ့ဆုံပွဲထဲပါခဲ့တဲ့ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ
်တရုတ်နိုင်ငံသားရဲ့ဝန်ကြီးမစ္စတာဝမ်ကြီးနဲ့ကုလသမဂ္ဂထွေထွေအတည်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်တို့အတွေ့အဆုံတယ်ဆိုတာတရုတ်နိုင်ငံသားရဲ့ဝန်ကြီးမစ္စတာဝမ်ကြီးရဲ့မြန်မာနိုင်ငံခရီးစဉ်မှာလည်းကြိုတင်ပြီးရောကြအသိပေးပြီးဖြစ်ပါတယ်ဒီရသည်တရုတ်နိုင်ငံရဲ့မြန်မာနိုင်ငံအပေါ်မှာအပြုသဘောဆောင်တဲ့လောက်ဆောင်ချက်ပဲဖြစ်ပါတယ
်ဒီတရုတ်နဲ့ကုလသမဂ္ဂတို့တွေ့ဆုံပွဲမှာတရုတ်လူလာချက်ဖြစ်နိုင်တာကိုမြမမဟာဗျူဟာနဲ့မူဝါဒလိလာရေး Institute ISB မြန်မာအဖွဲ့ Director ဦးအောင်သူငင်းကအခုလိုသုံးသပ်ပါတယ
်ဒီ August လဇန်ပိုင်းလောက်ကစပြီးသတိပြုမိတာကဒီ UN ရဲ့အထူးသံတမန် Julie Bishop ကအာရှနိုင်ငံတွေရဲ့ခေါင်းဆောင်တွေကိုသူဝင်တွေ့ပြီးတော့ဆွေးနွေးနေတာရှိတယ်ဗျသူကအခုချိန်မှာတော့တရုတ်ပြည်နဲ့သွားပြီးတော့ကြည့်နိုင်တယ်ပေါ့နော်တရုတ်ကလည်းလိုချင်တာကတရုတ်ကသူ့ရဲ့လုပ်ငန်းစဉ်ကိုသူ့တနိုင်ငံနဲ့ဥဆောင်ပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့မှတရားဝင်မှုရအားနည်းတယ်ဗျနိုင်ငံတကာရဲ့အားကိုအ ਨੇ ဆုံးလိုသေးတာပေါ့အဲ့ဒီအနေထားမှာတော့အခုလက်ရှိအာဆီယံဥက္ကဋ္ဌဖြစ်နေတဲ့လာအိုတို့ထိုင်းနိုင်ငံတို့သူစိုက်ကြုံးမယ်အာဆီယံရဲ့ဝိတ်ပါလာရင်ကောင်းတယ်နောက်တစ်ခုကကျတော့ UN ရဲ့ထောက်ခံချက်ပါရင်တော့ပို့ပြီးတော့တရုတ်ဝင်ဖြစ်မယ်လို့ယူဆတာပေါ့ဆိုတော့နောက်တစ်ခုကတစ်ဖက်မှာလည်းမြင်ရတာကတရုတ်နိုင်ငံကဒီအမေရိကန်ပါဝင်အနောက်နိုင်ငံတွေကမြမပြည်ရေးဝင်ဆွက်လာတာကိုလည်းသူကဟန့်တားကျင်တဲ့ပုံစံရှိပါတယ
်အခုလိုမြမရေးအမေရိကန်မပါရေးတရုတ်ကယူရထားနိုင်တာကိုလည်း CDN ဘုံမှုနောက်ရိုးကလည်းသဘောတူပြီးဒီတရုတ်ရဲ့စိုးရင်ချိုးပဲလာမှုကိုအခုလိုထောက်ပြပါတယ
်တရုတ်ကမြမပြည်နဲ့ပတ်သက်ပြီးတော့စိုးရင်ပူပန်မှုချိန်နေတာကိုမြင်နေရတယ်ပေါ့နော်အဲဒါကြောင့်လည်းအခုလိုမျိုးထဲထဲဝင်ဝင်လှုပ်ဆောင်လာတာလို့ထင်ပါတယ်ဒီမြမပြည်တည်ငြိမ်မှုရစေဖို့အပြောင်းလဲတွေဖော်ဆောင်တာစီဖို့တရုတ်ကလူလာတယ်ဆိုတာလည်းသူတို့အချင်းချင်းပြောနေတယ်ပေါ့နော်အခုလက်တွေ့ဖော်ဆောင်တာနိုင်စီဘူးဘပေါင်းသူကနေပြီးတော့တိုက်တဲ့တွန်းလှုပ်ဆောင်တာတော့ယူဆပါတယ်တရုတ်ကသူ့အကျိုးစီးပွားအတွက်မြန်မာပြည်ကိုတည်ငြိမ်ရကြည့်စေခြင်းနဲ့အားသူတရုတ်ရဲ့ဩဇာအာဏာကိုမထိခိုက်စေဘဲမြန်မာပြည်မှာအပြောင်းလဲပေါ်ဆောင်လာစေခြင်းနဲ့ဒါကြောင့်တရုတ်ဘက်ကထိတွေ့ချေခံမှုပုံစံဒီနဲ့ထဲထဲဝင်ဝင်လှုပ်ဆောင်လာတာလို့သုံးသပ်ရပါတယ်
ဒီနေရာမှာအခုတရုတ်နိုင်ငံသားရင်းဝင်ကြီးနဲ့တွေ့ခဲ့တဲ့ကုလသွေးမှုချုပ်ရဲ့အထူးကိုယ်စားလှယ်အပေါ်မြန်မာစစ်တော်စီဘက်ကထားတဲ့သဘောထားကိုလည်းဗိုလ်ချုပ်စောင့်မင်းထွန်းကအခုလိုဆက်ပြောပါတယ
်ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်မင်းမင်းအောင်လိုင်အနေနဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်လာတဲ့မြန်မာနိုင်ငံရဲ့အကောင်အကျိုးကိုရည်ရွယ်ပြီးလှုပ်ဆောင်မဲ့ မိသည့်အဖွဲ့အစည်းမိသည့်ပုဂ္ဂိုလ်ကိုမဆိုလက်တွဲဆောင်ရွက်မယ်လို့ပြောပြီးဖြစ်ပါတယ်။အဲဒီလိုဆောင်ရွက်တဲ့နေရာမှာတော့ယခင်တော့လည်းကုလသမဂ္ဂအထွေထွေတွင်မှုချုပ်ရဲ့အထူးကိုယ်စားလှယ်တွေမြန်မာနိုင်ငံကိုလာရောက်ခဲ့တာတွေရှိပါတယ်။ဒီလိုဆောင်ရွက်တဲ့နေရာမှာတော့ဒီမြန်မာနိုင်ငံမှာပဂတိဖြစ်ပေါ်နေတဲ့ဖြစ်စဉ်တွေကိုလေ့လာရှုပြီးမြန်မာနိုင်ငံနဲ့မကိုက်ညီတဲ့စံကြေးစံညွှန်းတွေနဲ့လှုပ်ဆောင်လာမှာတိုင်းတာဒါမျိုးကိုတော့ကိုယ်စားလှယ်တွေအနေနဲ့ရှောင်ရှားတင်တယ်လို့ပဲကျွန်တော်တို့မြင်ပါတယ်ဒီနေ့လဲကျွန်တော်တို့တရုတ်ပြည်သူတမဒနိုင်ငံတာမခန့်အလာကိုပြုံမှုရေးဆံပေးရခဲ့တာရှိပါတယ်တရုတ်မြန်မာနိုင်ငံဆက်ဆံရေးဟာတိုးတက်ကောင်းမွန်လျက်ရှိပြီးအကောင်းဘက်ကိုပဲအများကြီးဥတီရွေးချလျက်ရှိပါတယ်ဒီတာမကြီးနဲ့တွေ့ဆုံခြင်းအခါမှာလဲဒီတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးနဲ့ကုလသမဂ္ဂထူထူအတွေ့အကြုံရဲ့ကိုယ်စားလှယ်တို့တွေ့ဆုံခဲ့တဲ့အကြောင်းကိုလဲထပ်မံပြောကြားခဲ့ပါတယ်ဗျာ
အဲ့ဒီတော့တရုတ်နိုင်ငံရဲ့ဝန်ကြီးနဲ့အခုဇက်တိုက်တစ်ဆုံဘွဲကနေတရုတ်အနေနဲ့အဖြေရှာပေးနိုင်ရေးဆက်ကြိုးပမ်းတွန်းနေပုံရတာကိုလည်းဥအောင်သူငင်းကအခုလိုဆက်သုံးသပ်ပါတယ
်ဒီမကြသေးခင်ကဒီတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးပေါ့နော်သူကနေပြည်တော်သွားပြီးတဲ့အခါကျတော့ပြန်လာတဲ့အခါမှာအထူးသဖြင့်တော့ဒီ2008ဖွဲ့စည်းပုံအောက်ကနေပြီးတော့ဒီပြဿနာတွေရှင်းရမယ်ပြောလာတဲ့အပြင်မှာတစ်ဖက်ကဒီအစည်းအဝေးသွားတယ်လန်ချမ်းမဲခေါင်အစည်းအဝေးဒီအခုချင်းမိုင်မှာပဲလုပ်တဲ့အစည်းအဝေးပေါ့နော်ဆိုတော့ဒီအစည်းအဝေးမှာကျတော့လည်းဘာပြောလဲဆိုတော့မြန်မာပြည်ရဲ့ပြဿနာကတရုတ်အတွက်စိုးရိမ်စရာဖြစ်တယ်တစ်ဖက်ကလည်းဒီအာဆီယံရဲ့ပူးပေါင်းကူညီမှုနဲ့ကျွန်တော်တို့ soft landing ပေါ့ဗျာမြန်မာပြည်ပြဿနာကသက်တောက်သက်သာနဲ့ဖြေရှင်းနိုင်တဲ့အနေအထားမျိုးဖြစ်နိုင်မယ်လို့သူမြင်တယ်ပေါ့ဆိုတော့အဲ့တော့တရုတ်ကပြီးခဲ့တဲ့ဒီမြောက်ပိုင်းညီနောင်စုံပွဲနဲ့ဖြစ်တဲ့တိုက်ပွဲတွေပေါ့ဒီ Hagen သဘောတူညီချက်ပေါ့နော်ဒီကုမင်းမှာဆွေးနွေးခိုင်းတယ်ဒါတွေကအပြေမဟုတ်ဘူးမပြေလည်ဘူးလို့ယူဆလာတယ်ပေါ့ဆိုတော့ဒီလိုအနေထားမှာတော့ဒီတနိုင်ငံလုံးရဲ့ process ပေါ့ဒါကိုသူကိုယ်တိုင်ဝင်တွန်းမယ်မြန်မာစစ်သားဖြစ်အောင်လဲတွန်းမဲ့သဘောမျိုးတွေ့ရပါတယ်
တကယ်တော့မြန်မာအိန္ဒိယတွေလည်းပါတယ်အာဆီယံနိုင်ငံတွေနဲ့မချခင်ကပဲတွေ့ခဲ့တဲ့အခုတရုတ်နဲ့ကုလအဆင့်မြင့်ရာရှိပြီးဆွေးနွေးပွဲကလည်းအားလုံးပါဝင်တဲ့မြန်မာရေဆက်ဖြေရှာနိုင်မလားဆိုတာကိုတော့အများစိတ်ဝင်စားနေကြပါတယ်ခင
်ဗျ VOA American တိုင်းရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်ကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ဂျိုရုရုပ်တန်လိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA ရေဒီယိုညပိုင်းစီစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9383ညာနဲ့9383ညာလိုင်းတိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့ဒီမီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။အခုတော့ပတ်စံကဏ္ဍတွေလှည့်ကြပါပြီဗျာ။လူငယ်ကဏ္ဍဂျန်စိန်နဲ့အားကစားအစီအစဉ်တွေမှာတင်ဆက်မိမှာမြမအရေးနဲ့တရုတ်အမေရိကန်ပြိုင်ဆိုင်မှုကြောင့်ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးခန်းနဲ့ပြန်လည်ဆက်တင်ကြပါမယ်။မြမနိုင်ငံဟာဒီအင်အားကြီးနှစ်နိုင်ငံကြား proxy war လို့ခေါ်ကြတဲ့တဆင့်ခံစစ်ပွဲရဲ့စစ်မြေပြေတစ်ခုဖြစ်လာနိုင်ခြင်းရှိပါသလား။ VOA ရဲ့အခြေခံ editor ဦးကျော်စံသားကိုမမသဆိုင်အောင်မင်းမြန်ဆွေးနွေးထားပါရမယ်။
တရုတ်နိုင်ငံရဲ့ဝန်ကြီးကဒီမြန်မာနိုင်ငံကိုလာပြီးတော့မရှိမနှောင်းမှာပဲ American အစိုးရဘက်ကဒီ NUG ယာယီသမရနောက်ပြီးတော့ဒီတိုင်းရင်းသားအဖွဲ့ခေါင်းဆောင်တချို့နဲ့တွေ့ပါတယ်တွေ့ပြီးတော့အကူအညီတွေပေးမယ်လို့လည်းကတိပေးပါတယ်အဲ့တော့ဒါ online ကနေဆွေးနွေးကြတာပေါ့နော်အဲ့ဒါကဘာသဘောပါလဲတိုက်ဆိုင်မှုလို့တော့ပြောလို့မရဘူးထင်တယ်
မရပါဘူးတိုက်ဆိုင်မှုတော့မဟုတ်ပါဘူးတရုတ်လို့အမေရိကန်ကလိုက်လုပ်တယ်ဆိုတာသိကြပါတယ်အရင်လဲလွတ်နေကြပဲသူတို့အပြန်လာဟိုတုန်းကအမေရိကန်က NUG ရုံးကိုဒီမှာဖွင့်သွင်းပေးလိုက်တော့တရုတ်ကလည်းချက်ချင်းပဲအဲ့ဒီနယ်စပ်ဒေသကတိုင်းဒေသဖွဲ့ခေါ်ပြီးတွေ့တယ်ပဲဒါအပြန်လာလုပ်နေရတာပါဒါပေမဲ့အခုကိစ္စနှစ်ခုမှာတရုတ်လုပ်တဲ့ကိစ္စကတော်လေးအရေးကြီးတဲ့အချိန်ပါဆမ်းမြောက်မှာတိုင်းဒေသအင်အားစုတွေကဆမ်းမြောက်စစ်တိုင်းစစ်ထဏာကျူးအပါဝင်လာရှိုးလို့ပါလို့သိမ့်လိုက်ပြီဆိုတော့ စစ်ကောင်စီကအရင်အထိနန်တဲ့အချိန်ဖြစ်ပါတယ်အထိနန်တဲ့အချိန်မှာဘိုးချုပ်မူကြီးမြောင်းနိုင်ကမင်းပြည်သူမင်းကောင်းပြောရင်းနဲ့တရုတ်ကိုနာမည်မတက်ုံတမဲပေါ့လေဝင်ဆွဲနေတဲ့ဘာညာသူတို့အများကြီးပုတ်ခတ်ပြီးတော့ပြောတော့တာဖြစ်ပါတယ်ဆိုတော့တနည်းအားဖြင့်ပြောရင်ဘိုးချုပ်မူကြီးမြောင်းနိုင်ကိုဒီအတွက်လာတွေ့ရဆိုတော့ဒါနဲ့အစီအမံပြုခြင်းတဲ့သဘောလို့ယူဆနိုင်ပါတယ်ဒါပေမဲ့ ဖြစ်နေတော့သူတို့မကြိုက်ပါဘူးလို့ပြောတယ်။နောက်တော့ထင်းထင်းပြင်းပြင်းပြောတယ်။ဒါပေမဲ့အဲတရုတ်နိုင်ငံကိုစိတ်ခါချပြီးပြောတာတွေကိုသူတို့ဆန့်ကျင်တယ်။တရုတ်နိုင်ငံသူတို့သွေးခွဲပြီးတော့ပြောတဲ့စကားတွေသူတို့ဆန့်ကျင်တယ်။အဲ့ဒီပြင်တရုတ်ရဲ့စီးပွားရေးနဲ့တရုတ်လူသမားတွေတရုတ်လူမျိုးတွေကိုမထိခိုက်စေဖို့လည်းသတိပေးထားတယ်ဆိုတော့တော်လေးပြင်းပြင်းထန်ထန်သွားတာဖြစ်ပါတယ်။နောက်တစ်ချက်သတိထားမိတာကတော့ပိုလိုမူကြီးမြောင်းနိုင်ကမတွေ့ပဲမကပဲပိုလိုမူကြီးသန်းရွှေကိုတက်တွေးခဲ့တယ်ဆိုတော့ဒါဟာပေါ်ကြောင့်မူကြီးမြောင်းနိုင်ကိုသိပ်ပြီးတော့နိုင်ငံတော်အကြီးအကဲဖြစ်သူတယောက်တည်းကိုကွက်ပြီးတော့အလေးထားတာမဟုတ်ဘူးဆိုတဲ့သဘောနဲ့ပြစီမသာအန်ဒါမိုင်းလို့တွားကျင်တဲ့သဘောလိုလေယူဆနိုင်ပါတယ်ဒါတေဥဖက်ကလာတဲ့ကိစ္စအမေရိကန်ကပွဲကတော့ဘာမှထိတိယောက်တော့မဟုတ်လာပါဘူးသူကတော့သူလည်းသူများသက်ဆိုင်တဲ့လူတချို့သူပြောနိုင်မဲ့လူတချို့ NUG တို့ကကေစရစ်ကြီးလို့ခေါ်တဲ့အဖွဲ့တွေနောက်ကရနီရဲ့နောက်ပြီးတော့ချင်းရဲ့သူတို့ကိုတွေ့ပြီးတော့ online ကတွေ့ပြီးတော့ဘယ်လိုအကူအညီပေးမယ်ဆိုတော့ပြောတယ်။တရားမြတ်ပုံမင်းလေးမြတ် lip service ပေါ့နှုတ်ကတိပဲသူပြောနေတာများပြီလို့ပြောမှာပါလူတွေကလည်းသိပြီးတော့မယုံကြည်ကြတော့ပါဘူး။အာရင်းနှီးကလည်း Burma Act ဆိုပြီးတော့သူတို့ဘယ်လိုပေးမယ်အမလေးအချင်းချင်းပြောခဲ့တယ်ပစံဘလောက်ပဲသံပါညာတခါမှလက်တွေ့ account ထဲသူအခုလည်းပဲပြောကြတယ်။ဆိုတကယ်လားဒူဝါလာရှိလာလည်းပြောတာကြားရတယ်အဓိကပေးစေချင်တာကတော့လိုအပ်တာဒီလေကြောင်းရံကောက်ွယ်ရေးတူတင်သတိပေးရ early warning system လို့ခေါ်ပေါ်စစ်ကောင်စီကလာပြီးဘုံကျဲတာရင်ငါတို့ကောက်ွယ်နိုင်ဘူးအဲ့ဒီတစ်ခုနဲ့ဒုက္ခရောက်နေပြည်သူတွေ through ဒေသခံတွေအတွက်ထိရောက်တဲ့စာနာမှုကူညီပေးရင်ကိုမနဲ့လုံလောက်ပါတယ်ပြောအခုခေတ်အဲ့ဒီဟာလက်တွေ့အကောင့်တွေပေါ်လာပို့ဘူးအမေရိကန်ကတော့ပြောရင်းသာပြောနေတာဖြစ်ပါတယ်ဆိုတော့ဒီကတော့တိုက်ဆိုင်မှုမဟုတ်ဘူးဒါပေမဲ့တွစ်ဆုံတဲ့ပုံစံချင်းကတော့တရုတ်ဘက်ကတွစ်ဆုံမှာသိပြီးတော့ထိရောက်သူတို့လိုချင်တာကိုပေါက်မြောက်လို့ဆိုရဲသဘောဖြစ်ပြီးတော့အမေရိကန်ဘက်ကပြောတာကတော့ဆောက်ဖြစ်မှကြောင်းတကာဘလောက်ကြောင်းမလဲဘလောက်ဖြစ်လာမလဲဆိုတာမသေးကြဘူးလို့ပဲပုံစံပြောမှဖြစ်ပါတယ်။အ
ဲအမေရိကန်ဘက်ကရောဒီမြန်မာအရေးကိုဘလောက်ထိအလေးထားပါလဲတရုတ်လောက်အလေးထားပါလား
။ဒါပြောတာကြည့်ရင်လည်းတရုတ်လောက်အလေးမထားဘူးဆိုတာသိတာပဲ။တရုတ်အတွက်မြန်မာနိုင်ငံမရှိမဖြစ်ပထွေးအနေထားပထွေးနိုင်ငံရေးအရေးသိအရေးကြီးပါတယ်။တရုတ်ရဲ့ပိတ်ဆို့တရုတ်ကိုဒီအိန္ဒိယဘုတ်တရားဘက်ကိုလာရဲကုံသွဲဖို့သွားဖို့လာဖို့ကိစ္စအလုံးဟာအခုခါမလက်ကာရေလက်ကြားတစ်ခုခုဖြတ်ပြီးတော့သွားနေရတာပါပြောတာမလက်ကာဒလမ်မလို့ခေါ်တာပေါ့မလက်ကာလို့တော့သုံးရတယ်အဲ့လိုဖြတ်သွားပြီးတော့အတက်တဲရှိနေတဲ့ခါမှာတကယ်လို့ပြတ်တက်တစ်ခုဖြစ်လို့အဲ့ဒီအပိတ်ခံရရင်တိကျဒီဘက်ထွက်လို့မရတော့ဘူးအဲ့ခါမြန်မာပြည်ကဖြတ်ပြီးတော့ဘင်္ဂလားပင်လယ်ကထွက်ဖို့ဆိုတာဒီလိုရဲ့အဓိကရည်မှန်းချက်ဖြစ်ပါတယ်ဒါနိုင်ငံရေးစီးရေးရည်မှန်းချက်မဟာပြည်ကရည်မှန်းချက်ဖြစ်ပါတယ်အကျိုးစီးပွားဖြစ်တယ်။နောက်တစ်ခါစီးပွားရေးအချင်းလည်းပဲသူတို့ Belt and Road Land Grab ပမာပြူကိုဖျက်မှာရရှိတယ်။နောက်ပြီးတော့ရုပ်မြန်မာနေဆက်မှာစီးပွားရေးဈဉံနေသားအကြီးကျယ်လုပ်နေတယ်။နောက်နေဆက်ကုန်သွယ်ရေးကလည်းပဲသိထုံးရတဲ့ဟာဒီဟာမှာလည်းပဲမတိမငင်ဖြစ်လို့မရဘူး။အဲ့ဒါကိုလည်းသူတို့ဖြစ်တဲ့နေထင်ကျင်တယ်။စစ်ကောင်စီကမထိန်နိုင်ဘူးဆိုရင်သူတို့ဝါးကိုထိန်ခိုင်းမယ်ဆိုတဲ့သဘောမျိုးအခုပြလာတာတွေ့ရတယ်။နောက်ပြီးတော့ဒီရခိုင်ကိုဖောက်ထားတဲ့ရခိုင်ကဆင်းလုပ်နေရတာကြောက်ဖြူရင်နဲ့စကန်စီမံကိန်းတို့ပိုက်လိုင်းတို့စသဖြင့်ပေါ်လေအဲ့ဒါလေးလုပ်နေဆိုတော့ဒါသိအရေးကြီးတဲ့ကိစ္စတွေဖြစ်တယ်တရုတ်ကတော့ဒါတရုတ်ရဲ့ယူရချက်တွေပေါ်လေသိကြီးမှရမရှိမဖြစ်အနေနဲ့မှဖြစ်တယ်မြန်မာနိုင်ငံအမေရိကန်တို့လောက်အရေးမကြီးပါဘူးအမေရိကန်ဟာတရုတ်လောက်တာကိုတုံ့ပြန်တဲ့သဘောတနည်းပြောရင်ဒါတရုတ် policy က proactive policy အမေရိကန် reactive policy တရုတ်လောက်တာကိုတုံ့ပြန်ပြီးတော့လုပ်တဲ့သဘောသာဖြစ်ပါတယ်ဆိုတော့တေဘာလို့လဲအဲ့ဒါခုနလို့သဘောပြောပြလိုက်တယ်လို့ဘယ်လိုသိနေလို့ပြောလိုက်တကယ်လည်းဘာမှထိထိရောက်လုံနိုင်တဲ့အခြေအနေတော့မရှိသေးဘူးဆိုတာတွေ့ရပါတ
ယ်ဒါဆိုရင်ဒီတရုတ်နဲ့အမေရိကန်နဲ့နှစ်နိုင်ငံနဲ့ပတ်သက်လာရင်စစ်ကောင်စီရဲ့သဘောထားကဘယ်လိုရှိပါလဲဒီတော်လိုင်းရဲ့အဖွဲ့ရရော NUG ရောဘယ်လိုသဘောထားရှိပါလဲ
အဲစစ်ကောင်စီရဲ့သဘောထားပေါ့လေစစ်ကောင်စီရဲ့သဘောထားကတော့အမေရိကန်ကတော့သူရဲ့လုံဝသူတို့ကိုဒီမိုကရေစီမဟုတ်ရင်လက်မခံဘူးအနာသိပြီးကြရလုံအောင်ပြစ်ပယ်လိုက်ပြီးတော့စစ်ကောင်စီကအမေရိကန်ရဲ့အစိမ့်မှပြုံးကိုစိတ်လူကြီးမှဖြစ်ပေမဲ့ဘယ်လိုမှမရနိုင်ဘူးဆိုတော့တရုတ်ကတော့သူကသတိထားဆက်ဆံပဲတရုတ်နဲ့လည်းပဲတရုတ်ကိုတိုက်လွန်းလို့မဟုတ်ဘူးပြည်သူတွေအလုံးအားတရုတ်ကိုဆန့်ကျင်လို့ဆိုတာသိတယ်သူတို့ကိုယ်နိုင်ကလည်း
ပေါ်ကြောင့်မြန်မာအသုံးနှင်းကောင်းမှာခေါ်တဲ့တရုတ်ကိုဆုတ်ချပြီးပြောတယ်နောက်ပြီးတော့စုလူတွေကိုစုပြီးတော့ဒါတရုတ်ဆန့်ကျင်ရေးဆန္ဒပြပွဲလောက်ခိုင်းတယ်ပါညာဆိုလိုက်ရှိခဲ့တယ်ဆိုတော့သူကတရုတ်ကိုဆက်ဆံနေရတာမချစ်တော့လဲအောင်ကနန်းနေရတယ်ဆိုတော့တရုတ်မရှိလဲမဖြစ်ဘူးတကယ်တော့စစ်ကောင်စီကမကဘူးမြန်မာနိုင်ငံမှာဘယ်အစိုးရတက်လာတယ်လားတရုတ်နဲ့ကင်းကွာလို့မရပါဘူးသ
American and Latin Nadam, Susan Hinder, Council Poly, Dame, Gusikonsi, Nitara, Elu, Susan and Nitam Sivahu, Taikan, NGS, and Germany. And you did not do a Lashila, but you know, Vigo interview period of Pio over it. Through good, you got the Vio, Sima Mabusu, to have a Bayon Lemonsi who spread the form you Pio over it. I met train them away. Can you go down there by year? Had to who let you know pirate yet to her. Through her, Tainan Yangu, they get Gomni Wara, two Pabu Jews are there. Can you had Tainap put over your jetty with your sending a wooden? So through her, at our team is the man Yangu Naga Ken is the change of her. They come to Wara, Pianan Lai was sending in the Astro, Tainap Ponga Wood, Tainap Jew, Lungan is here. American and Tanga symbol, American and Nisa de Lulu, you sat in the Hoshi. I wrote a lot of it down my query poly. I down my query will have American Hara through Chingaluya as Subido, and you didn't know what through the Chinga be of Joseph Pippai. Though you may American at the water, however, the Simia desire part, you see why a chill and winsy as through a theme of Pure. ตรุจောက်ดาดีแบกโกทุบพอกละหมอดาจောက်เลยสรอเมริกันก็เลยเวสรุไตเซนเนสเซนสรุสิกองเสียติโกอาถานิสรุเอ็นยูจีแบกก็ลอลอเซมมาอเมริกันแบกโกปอลิอเมริกันเนี่ยเปียวเรสกาโกหน้าท่องเนี่ยได้ตัวพอเตยุงเนี่ยแลเซสเซนเซสเซนหมูรอชื่อดาแมปอปอทีเนี่ยเซสเซนน่ะรอสรุไม่ใช่หรอกอเมริกันแบกก็เลยลุงๆเลียๆอ่ะถอกกูยาละเนี่ยไม่รู้สิกูเปียวเล่บ่มายาบ่ ကျွန်တော်ထင်တော့မတွေးနိုင်ပါဘူးတရုတ်နဲ့အမေရိကန်ဟာအဲ့လိုကျန်းဆိုင်မှုရဖြစ်မယ်တရုတ်ကထိုးဖောက်လာမယ်စီးရေးအရထိုးဖောက်လာတာကိုတော့အမေရိကန်တာကျင်တာမယ်ဆိုပေမဲ့စီးပွားရေးအဖြစ်ကတော့ကျွန်တော်စောစောအပြောခဲ့သလိုပဲသူသဖြင့်အရှင်းမြောက်ဒေသမှာတော့မြန်မာနိုင်ငံကိုတရုတ်ကစီးပွားရေးအဖြစ်စတရွန်ဘိုးပိုင်ခွင့်ရှိရဲဆိုတော့အမေရိကန်ကလက်ခံပါတယ်စီးအဖြစ်ဝင်ရောက်လာမှာဟုတ်သ
ရုရှားယူကရိန်းကိစ္စရောသိလှုပ်ဆောင်နေလက်မှတ်တိုင်းဖြစ်နေအချိန်မှာနိုင်ငံရေးအဖြစ်နဲ့လောက်ထိမြန်မာအရေးမှာသူတို့ investလုပ်စရာရင်းနှီးမြှုပ်နှံစရာယူဆိုင်စရာလည်းသိမရှိဘူးလို့ထင်ပါတယ်။အထိတ်တိုက်တွေ့နိုင်ခြင်းနဲ့လို့သုံးသပ်ကြရယ်ဆိုရင်ဒီတရုတ်နဲ့အမေရိကန်ပေါင်းပြီးတော့ဟိုပူးပေါင်းလက်တွဲကူညီပေးမဲ့အခြေအနေရောအလားအလာရောရှိပါလား။မြန်မာနိုင်ငံအတွက်ညှော်လင့်ချက်ပါပဲ
ตัวแม่พี่นั่นยีราสิมีสิบุตรมาเลยว่าตัวนี้เอาเสื้อสัญญาตัวเล็กๆมาพี่นี่ยาเลยตรงนั้นดูจูเกอร์พี่จ้าเลยที่มันงานพี่น่าวตัวนั้นงานผู้บังคับพี่เลี้ยงพี่ชิงอะไรเนี่ยนั่นเพื่อลงด้วยจูสิมาเลยตัวนี้ยาเองพี่ไม่รู้พี่จ้าเลยทำไมเล็กๆมาเราพี่นั่นจะมีสิบุตรเลยพี่มาบ้างที่รัสเซียมีมาสิบกองสี่ดีกว่ากาเกวีไม่เพลือพี่เนี่ยปอมาอ๋อที่เดียวในอเมริกันบลูทบอทามาเลย
ตัวก็เลยเว้ใจมันหมดอเมริกันก็เราปูมใจกูตัวนี้ราชาเลยเว้ตัวจริงอ่ะแต่งเป็ดดิบสิเขาพูดเลยพูดซีกอะไรรู้มาเลยเว้ตัวนี้มาเลยตัวก็เลยเว้อเมริกันกูรวมมือเมริกันเนี่ยแต่โมโนโพลาแต่ในงานนี้ก็กำลังอยู่ชุกันใจเราสั่งยิ้มด้วยราชาเนี่ยที่จะมาทบทวนดูว่าเราชุกเขาอย่างไรสูบีอัตบอลลูกดอก อเมริกันเองที่สมมติสั่งยิ่งพิเศษสุดราชาอุดาวเลยตัวนี้ทบทวนทหารสิว่าเลยส่วนราชาเราช่างจ้าทวีมีเงินเลยตัวแบบนี้สิ่งใดเว็บปีกเรียกว่าพอรุ่งอาทิตย์เราอาจจะมาเช็คว่าใครเราราชาส่งเราใครอะไรวีดนามในงานส่วนเล็กกุศลราชาเช็คว่าจะเข้ามาหุบตัวเป็นพิจารณาไอ้ทบทวนอยู่เพื่ออะไรส่วนราชาเราที่ที่ดูชนิดนี้มามีมาในโอเชกุปยามียาลังแห่งเดียสุดทบทวน กูกะเวยมหามิตรมกาสิบวัยปัญญาตชาสิงห์ว่าเช่นเนี่ยมาร์เซนทูพัลลอนเนี่ยคุณละรัสเซียได้สิ่งนี้มาเลย
American was a grim side, American grim side in Echima. They got a buffer 100 and James Russo. Russia drop will be a print alare, India, Russia Lupinero, Russia, Porole, Mutabio, Dikizama, CO2 and Elos on the Java.
Dilu, Chini, Dilu, Need Han, Yuma, Nimaning Andre, accounts on yet teachers in Papi Bam.
Nimaning Andre, accounts on our Chini and Silo, Nino, the state. နိုင်ငံတော်တစ်ခုပေါ့လေအဲ့လိုပုံစံမျိုးဖြစ်ဖို့အရေးကြီးပါတယ်အချင်းပြည်ပခါဖြစ်ပြီးဟိုလူပဲရင်းနေတဲ့လူဒီပဲရင်းနေတဲ့လူမရှိတော့မြန်မာနိုင်ငံရဲ့ဟိုတုန်းကလည်းပဲဒီတည်တဲ့မှာဆက်ဆံတဲ့ဥပဒေရှိဥပဒေအဖြစ်အနေဒီအစိုးရလက်ထက်မှာပဲကြည့်ရမှာကြတဲ့ငါတရုတ်နဲ့လည်းသူကဆက်ဆံတာပဲရုရှားနဲ့လည်းโอเคပါပဲအမေရိကန်ပြောင်းစုံနဲ့ရင်းနှီးဆက်ဆံတဲ့အဲ့လိုပုံစံ
လက်ခံနိုင်တဲ့အစွတ်တရားပေါ်ပေါက်လာရင်တော့အဲ့လိုဖြစ်လာနိုင်ရေးရှိပါတယ်။မဟုတ်ဘဲနဲ့စိတ်စိတ်မှမှအချင်းချင်းကွဲနေရရင်တော့ဘုရားကဝင်ဒီဘက်ကဝင်နဲ့ပြဿနာဆက်လက်ပြီးတော့ဖြစ်နိုင်တယ်လို့ထင်ပါတယ်။ဟုတ်ကဲ့ပါအကျဉ်းဆုံးပါရှင်။အခုလိုဆွေးနွေးပေးရတဲ့အတွက်ကျေးဇူးတင်ပါတယ်။
ကူတော့ဂျန်စီလှည့်ပါဗျာပစ္စည်းဟောင်းရောင်းဆိုင်ဖွင့်ပြီးလူငယ်တွေအတွက်လောက်ကန်ခွင့်လန်းနေဖန်တီးပေးနေတဲ့လင်းလက်အိမ် charity
shop ဖွင့်လှစ်ထားသူအမျိုးသမီးတူအကြောင်းကိုမှတ်ခင်လေးကတင်ဆက်ထားပါရမယ်။ဟေးဂျန်စီလူတက်ချင်ရောက်တင်ပြီနော်ဂျန်စီတို့ရဲ့ဒီတစ်ပတ်တော့ ပို့ပြီးဝယ်နိုင်သွားမယ်ပေါ့နော်အဲဒီမှာတစ်ထောင်တက်တာရင်ဆိုတော့တစ်ထောင်နဲ့ပြန်မှတစ်ချစီးဘိုးပဲဖြစ်ဖြစ်အစည်းဘိုးပဲဖြစ်ဖြစ်စသဖြင့်အဲ့လိုမျိုးလေးပြန်ပြီးတော့မှထွက်လာနိုင်နေဆိုတော့အတွေ့လေးပေါ့အဲ့ဒါနဲ့စပြီးတော့မှဒီ
ပရီလော့ဆိုတာကဘလို့ပစ္စည်းမျိုးလေးတွေလေလင်းလက်အိမ်ကတော့ဘလို့ပရီလော့ပစ္စည်းလေးတွေကိုရောင်းချပေးနေလေဟယ်ရီတေးရှော့ဆိုတဲ့စကားလုံးကလည်းအဲထူးဆန်းနေတယ်ပေါ့နော်ပြီးတော့မှပရီလော့ဆိုတဲ့ဟာလည်းထူးဆန်းနေတယ်ဆိုတော့နားမလဲတာတွေပေါ့နော်ဒီကယ်တန်းကိုစလုပ်တဲ့အချိန်မှာနားမလဲတာတွေကြုံရတယ်ပေါ့ဒီ UK မှာဆိုရင်သူတို့က Christmas tree ပေါ့နော်သူတို့ကဒီ Christmas tree စီရနေပြီးတော့မှပစ္စည်းလေးတွေရှိတယ်ကိုကိုတန်းလည်းအเจ้าမှာအเจ้าနဲ့ပတ်သက်ပြီးတော့မှအောင်မှာ interview လေးတွေပါတာတွေဆိုရင်ကိုကဒီ format ကြတဲ့ကိုစလုပ်တဲ့အချိန်မှာနားမလဲတာတွေကြုံရတယ်ပေါ့ဒီ UK မှာဆိုရင်သူတို့က Christmas tree ပေါ့နော်သူတို့ကဒီ Christmas tree စီရနေပြီးတော့မှပစ္စည်းလေးတွေရှိတယ်ကိုကိုတန်းလည်းအเจ้าမှာအเจ้าနဲ့ပတ်သက်ပြီးတော့မှအောင်မှာ interview လုပ်တယ်အဲ့ဒါနေပါတက်ဆင့်ပြန်ရောင်းလဲဆိုတော့ဒီ charity shop ဒီအများအပစ္စည်းအစုံလေးရောင်းနေဆိုင်ဒါပေမဲ့သူဒီအစ်စ်မဟုတ်ဘူး pre left အဲ့ဒါဒီ pre left ဆိုတဲ့စကားလုံးကလည်းသူတို့ချစ်ခဲ့ပြီးပါပြီဒါပေမဲ့နောက်အစ်စ်ပြန်ချစ်မယ်လို့ပြန်ရှာကျင်နေပေါ့နော်အခုလောလောဆယ်တော့တင်လက်အရာတော့ပစ္စည်းလေးတွေအသေးရွယ်လွယ်တဲ့ပစ္စည်း item စေးရေ 6 ခုလောက်နဲ့ပဲစထားတယ်ပေါ့ကလေးပစ္စည်းအင်ဂျီ၃ပစ္စည်းစာအုပ်နောက်တစ်ခုကတော့ jewelries and accessories ပေါ့ဒီငကက်ကလေးတွေဆွဲကြိုးလေးတွေလက်ကောက်ကလေးတွေအဲတချို့ဆိုဖက်နဲ့အဲဒီအိတ်ကလေးတွေအဲ့လိုမျိုးလေးတွေကနေစပြီးတော့မှ run နေပေါ့နော်သုံးမိသားပစ္စည်းလေးတွေကိုပြန်ရောင်းတာဆိုတော့တန့်ရှင်းရေးပိုင်းကိုရောဘယ်လောက်ထိအလေးထားလုပ်နေလဲ aim ah yaut da ne jor lo di hygiene ne patat pyo ma cleaning process ka raw ti cha lout de uv di vacuum de ne clean lout da de shi de phong sou sat di ne clean lout da de shi de di ko sai ko si ma clean lout pi wa ma confirm ဖြစ်ပြီဆိုခါကြမှာဒီ market ထဲကိုပြန်ရောက်နေပေါ့
ဒီလို pre-love ပစ္စည်းလေးတွေကိုရောင်းပေးနေတဲ့ Lin Let and Charity Shop လေးကလူငယ်တွေနဲ့လူမှုပတ်ဝန်းကျင်အတွက်ဘယ်လောက်ထိအကျိုးရှိစေလဲ
ကွင်းဆက်က3ခုဖြစ်နေလို့ပေါ့နော်ဟိုကိုစဉ်းစားရဆိုရင်ပထမဆုံးဒီ community ကအသုံးလို့တဲ့ pre-love ကိုပြန်ယူလိုက်တာဒီ environment ထဲမှာသွားပြီးတော့မှ impact ပေါ့နော်တည်ရောက်မှုအကျိုးတည်ရောက်မှုရှိတယ်ပေါ့နော်ဆိုတော့အဓိကသူ circular economy လို့ခေါ်တဲ့ဒီစောက်ဝန်းပုံစည်းဝါးရေးစနစ်ကိုပြန်ပြီးအသက်သွင်းလိုက်တာပေါ့ဆိုတော့ဒီ waste protection တွေနေသွားတယ်ဒီပစ္စည်းတစ်ခုရဲ့ life ပေါ့နော် life ကပြန်ပြီးတော့လဲတာပေါ့တစ်နှစ်သုံးရမယ့်ဟာ3 နှစ်ပြန်သုံးတယ်ဆိုတော့ environment နဲ့ပတ်သက်တယ်ဆိုရင်ခုနက carbon footprint စေကြတယ်ပေါ့နော်မရှိတော့ပြီးတော့မှ resource နဲ့ဆိုရင် resource conservation အတန်းအစားအသားတွေခြွေတရရောက်တယ်ဆိုတော့ဒါဒီ bill ပြအာသာချက်အဲနောက်တစ်ခုက charity shop ပြအာသာချက်ဆိုရင်သူတို့တွေက volunteer တွေနဲ့ run ကြတာများတယ်ပေါ့နော် volunteer run နဲ့ဆိုတော့ဒီလင်းလက်အိမ်ရဲ့ရခလည်းဒီဟာကိုပဲခြေခံထားတာပေါ့နော်volunteer တွေနဲ့ပဲ run တယ်လူငယ် volunteer တွေပေါ့အဓိကလူငယ်တွေဥစားပေးပြီးတော့မှ volunteer လုပ်စေချင်တာပေါ့ဒီ career development အတွက် retail process တွေလုပ်ရတာရှိတယ်ဒီမှာဆိုတော့ retail experience ရမယ် volunteer experience အဖွဲ့နဲ့လုပ်ရတဲ့အတွေ့အကြုံတွေရစေချင်တယ်အဲနောက်တစ်ခုကတော့ communicate လုပ်ရတဲ့ဟာပေါ့နော်အတင်းဖွဲ့နဲ့လုပ်ရတဲ့ဟာရစေချင်တယ်ပြီးတော့မှနောက်တစ်ခုကတော့ဒီ online နဲ့သွားရတဲ့ကြောင့်မို့ digital ဒီ content creation တွေလောက်ရတာရှိမယ်ပေါ့နော်အဲ့ဒါဒီလေးတွေကိုဟိုကရစေချင်တယ်ကိုကိုတိုင်းလည်းသူတို့ဆီကနေလမ်းလောက်တင်လမ်းထဲမှာတူရင်ပဲပေါ့နော်အဲ့နောက်တစ်ခုကတော့ social နဲ့ economic impact ပေါ့အပြင်မှာ3000ကျော်တန်းဖြစ်ရင်ဖြစ်ရင်ဒီမှာ3000နဲ့ရရမယ်ပေါ့အဲ့လိုမျိုးပေါ့ဆိုတော့ဒါ economic impact ပေါ့အဲ့ပြီးရင် job opportunities လေးတွေလည်းနောက်ပိုင်းကျရင်ရှိလာနိုင်တာပေါ့လေ
ရလာတဲ့အကျိုးမြတ်တွေကိုလည်းလူမှုအတိုင်းဝန်းအတွက်အကျိုးရှိအောင်အသုံးပြုနေရဆိုတော့အခုလိုပဲပြောပြထားတယ်
စိတ်ပိုင်းတစ်ခုပေါ့နော် percentage တစ်ခုကဒီ operation run mode ထွက်သွားပြီးတော့ channel စိတ်ပိုင်းတစ်ခုက community contribution ပေါ့ခုနလိုအပ်တဲ့အဲဒီမှာစေရုံဒီမှာကြောင်းအဲဆိုအခုအဲ့လိုမျိုးလေးတွေကို contribute လုပ်တယ်ပေါ့
ကဲဂျင်စီတို့ဒီတစ်ပတ်တော့ဒီလောက်ပဲเนาะရှင်းတစ်ပတ်ကြားလို့ရှင်နေဂျင်စီတွေအတွက်ဂျင်စီရှိနေအောင်လို့ဆက်ဆက်စောင့်ကြည့်ပေးကြပါအောင်เนาะတတ
အခုတော့အားကစားကဏ္ဍပါကုတ္တပမှာတော့အီဂျစ်နိုင်ငံက Empower မြို့သမီးဘောလုံးအကယ်ဒမီနဲ့ဘောလုံးအကယ်ဒမီတည်ထောင်သူ Farida Salim ကျောင်းကိုကုရနိုင်ငံတင်ပြထားပါဗျာ
။ဒါကတော့အီဂျစ်နိုင်ငံက Empower ဘောလုံးအကယ်ဒမီဖြစ်ပါတယ်။ဘောလုံးအကယ်ဒမီဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီးဘောလုံးအကယ်ဒမီဖြစ်ပါတယ်။ဒီနိုင်ငံကိုင်ရိုမြို့နောက်ဖက်ချမ်းကရှိတ်ဇာရဲ့ City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်ဒီဘောလုံးအကယ်ဒမီကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salim ဆိုသူဖြစ်ပြီးတော့သူဟာငငယ်ကလေးကဘောလုံးကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်ဆိုတော့ဒီဘောလုံးအကယ်ဒမီကိုဘာကြောင့်လုပ်ဖြစ်တာပါလဲဒီဘောလုံးအကယ်ဒမီကိုစတဲ့တီထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Farida Salim ပြောတာကတော့
فكرة الأكاديمية جات لي من وأنا صغيرة هو أن أنا ما كنتش لاقي أكاديميات بنات
ဒီဘောလုံးအကယ်ဒမီလို့ဖို့စပြီးစိတ်ကူးရတာကတော့ကျမငငယ်ကလေးကရတာပါကျမငငယ်ကဘောလုံးကစားခြင်းတော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူးဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူးဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအငဲတန်းပြောခံခဲ့ရတယ်ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားခြင်းနဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူးအဲ့ဒီတော့အဆင်မပြေဘူးအဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလုပ်ချင်တဲ့စိတ်ကူးရခဲ့တာပါကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလုပ်ပေးချင်တာပါပြီးတော့မင်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပ
ါအာရီဒါဆလမ်ဟာကနေဒါနိုင်ငံဗန်ကူးဗားအိုင်လန်တက္ကသိုလ်ကနေအားကစားချမ်းမိုင်းနဲ့ကုကာရကြံ့ခိုင်မှုပညာရည်နဲ့ဘွဲ့ရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသစ်မှာကစားခဲ့သလိုနောက်ပိုင်းမှာလည်းကြီးစားဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါက ငယ်ငယ်ကတော့ဘောလုံးကိုအပြောသားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလိုက်ရတာကနေဘောလုံးသမားဖြစ်ချင်လာခဲ့တယ်လို့ပြောပါတယ်
بدأت ألعب كورونا عندي 12 سنة الموضوع كان هواية في الأول وبعد كده لما لقيت إن أنا بحب الرياضة
جماعة السنة نقرية ما بولون سابي كزها غيرها با بتمارون غارو وادنا يا أبيو كزها رابا دابي مي نوباي ما رو جماعة بولون كزها ياراغو تچا هاري تو بوچاي تي سورا تيلا بي أري نوباي غاسا بولون دما بيبو جوان غيرها با بتمارو جماعة جانغا دين ما سابي كزها غيرو နောက်ပိုင်းမှာတော့ကျမတို့အသင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်အများဆုံးကတော့ရမဒန်ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ပစ်တာပါအဲ့ဒီမှာကျမကိုအသင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အသင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာ
ွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရေပန်းစားလာတာတိတ်မကြသေးတဲ့အပြင်စင်လာအဖင်းနဲ့အမျိုးသားတွေကြီးဆိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်ထောင်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူးအေဂျင့်မျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘယ်လိုအခက်အခဲတွေရှိပါသလဲ
أكرت قدم نسائف مصر بتقابل صعوبات كتير منها طبعا ان الناس لسه مش
عارفه ايجي နိုင်ငံကအမျိုးသမီးဘောလုံးကတော့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်အဲ့ဒီတည်းမှာတစ်ခုကတော့ ايجي နိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါကျမတို့မှာအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို့ပြိုင်ပွဲရှိတာကိုမသိတဲ့သူတွေလည်းအများကြီးပါအမျိုးသမီးတွေဘောလုံးကန်တာကိုမသိတဲ့သူတွေအများကြီးရှိပါတယ်။နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာနောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်။ပွဲတွေဆိုတဲ့နေရာမှာလည်းအီဂျစ်နိုင်ငံထဲမှာသာမကပြည်ပပွဲစဉ်တွေကစားဖို့လည်းခက်ခဲတာပါ။
အဘဘဘလုံးအကယ်ဒမီမှာတော့အသက်5နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။ချောင်းနေအောက်တွေအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းသီးသန့်လေ့ကျင့်ပေးတာတွေအပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေးအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေဆက်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နည်းပြဖြစ်ချင်တဲ့သူတွေကိုလည်းလေ့ကျင့်ပြိုးထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါတယ်။ Empower Wallow Germany နဲ့ပတ်သက်ပြီးတော့သင်တန်းသူ Noel ကတော့
لما جيت الاكاديمي طريقه لعبي تغيرت للاحسن
جماعه دي بولو اكاديمي ကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုနဲ့ဤစနစ်ပိုင်းနေတိုးတက်လာပါတယ်။ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဓာတ်တွေကိုစဉ်းစားထားပြီးပါပြီ
Farida Salam ကတော့သူ့ရဲ့ Empower Bowling Academy ကို American, Britain, Germany နဲ့တောင်အာဖရိကနိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေဒုစရသစ်လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးအနာဂတ်လူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးချင်တဲ့ဆိုရင်တော့ burmese@bureau.news.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာအခုတော့ကျွန်တော်တို့ရဲ့ကြာသပတေးနေ့မနက်ဖက်ထုတ်လွှင့်ချက်တွေလည်းပြီးဆုံးကနေဖြစ်လို့ထိတ်တန့်သတင်းအချင်းကိုကျွန်တော်ကပဲပြန်တင်ပြပါမယ်မြန်မာနိုင်ငံမှာစစ်ပွဲတွေနဲ့သဘာဝဘေးအန္တရာယ်ကြောင့်အိုးအိမ်ဆွခွာထွက်ပြေးရတဲ့ဒုက္ခသည်တွေတိုးလာနေပြီး2024ခုနှစ်အတွင်းလူဦးရေ5သန်းကျော်အတွက်အကူအညီတွေပေးဖို့စီစဉ်ထားပေမဲ့ရမုံငွေလိုအပ်ချက်တွေရှိတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဗန်ဂျူဂျာရက်ကဗိုလ်တုံးနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းမြောက်မန္တလေးနဲ့ရခိုင်ဒေသတွေမှာအရက်သားတွေအများများအိုးအိမ်ဆွခွာထွက်ပြေးနေရပြီးရခိုင်မှာဆိုရင်ဩဂတ်လ5ရက်နေ့တည်းအထက်မှလည်းခမန်းကြီးလူ2000လောက်အိုးအိမ်ဆွခွာထွက်ပြေးခဲ့ရပြီးတော့ရှမ်းပြည်မြောက်ပိုင်းမှာဇွန်လကုန်ပိုင်းမှာလူ3,300ထွက်ပြေးနေရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာလက်ရှိ Ranger တွေတိုက်ခိုက်ခံနေရတာလွန်ခဲ့တဲ့2019ခုနှစ်ကတည်းကတိုက်ခိုက်မှုမျိုးထက် လိုပဲဆိုးရွားပြင်းထန်တယ်လို့လည်းနိုင်ငံတကာလူမျိုးချမ်းသာကွန်ရက်အဖွဲ့ကပြောပါတယ်။ဒါဟာ2019တိုက်ခိုက်မှု9ပြည့်မတိုင်ခင်နဲ့ဩဂတ်လ27ရက်နေ့မှာထုတ်ပြန်တာဖြစ်ပါတယ်ညာ။ထိတ်တန့်သတင်းအချင်းတွေကတော့တော့ပါပဲ။ဒီမနေ့အစီအစဉ်ဖြစ်မြောက်အောင်ဆောင်ရွက်ကြသူတွေထဲမှာအစီအစဉ်ထုတ်လို့ရမှုကမတင်ငီထိုက်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာပါဗျာ။ဒီကနေ့မနေ့အစီအစဉ်တွေကို VOA website, YouTube, Facebook, စာမျက်နှာတွေကနေတရရဲ့ကြည့်ရှုနားဆင်ကြကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ဗျာ VOA American တိုင်းရဲ့မနေ့ပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြလိမ့်ညတော်တော်ရှင်တွေအားလုံးပြည့်ရနေကြပါစေ။